Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2024ခုနှစ်ဇူလိုင်လ29ရက်နေ့ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတပြိုင်တည်းတည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
။ EU ထိန်းချုပ်ထားတဲ့ Russia ပိုင်ဆိုင်မှုတွေကဒေါ်လာ 1.6 ဘီလီယံကို Ukraine စီကိုတွဲပေးလိုက်ပါတယ်။ Israel ဝန်ကြီးချုပ် Netanyahu ကို Donald Trump ကသူ့ရဲ့မဟာလာကုနေအိမ်မှာကြိုဆိုတွေ့ဆုံပါတယ်။ပုံနှံမီလို့နင်းမြုပ်သွားတဲ့ဒေါ်ဖင်သင်းမောပေါ်ကမြန်မာတချို့ကိုကယ်ဆယ်ရမိပြီဖြစ်ပါတယ
်အခုလို့နောက်ဆုံးရသတင်းတွေပြီးမှာတော့အမေရိကန်ပြည်ထောင်စုလွှတ်တော်မှအစ္စရေးဝန်ကြီးချုပ်နာတာညာဦးစကားပြောခဲ့တာနဲ့အစ္စရေးဟားမတ်အခြေအနေသတင်းဆောင်ပါကိုဥစွာတင်ပြပေးပါမယ်အရင်နောက်ထိုင်းမြန်မာနယ်စပ်ကစစ်ပီးဒုက္ခတဲ့တချို့ရေဘေးတံခံနေရတဲ့အကြောင်းစတဲ့သတင်းနဲ့သတင်းဆောင်ပါတွေကိုဥစွာတင်ဆက်ပေးပါမယ်အဲ့ဒီနောက်မှာတော့သတင်းမီဒီယာတွေတဲကမြန်မာနိုင်ငံအမျိုးသမီးကန္တာသုဒ္ဓဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့ဤပညာစတဲ့အဖတ်စဉ်ကန္တာတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုငင်းချမ်းအေးကပြောပြပေးမှာပါ
ဂါဇာမှာအပြစ်ရရေးနဲ့လူမှုအတွက်စိုးရိမ်ကြောင်းပြောခဲ့တဲ့ American ဒုသမ္မတ Kamala Harris ရဲ့ပြောဆိုချက်ကို Israel လက်ရဇွန်ခေါင်းဆောင်တွေကတောက်ကြတွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ Israel လက်ရဇွန်ဗနာယေးဝန်ကြီး Ben Salah Smotrich ကဂါဇာအပြစ်ရရေးတောင်းဆိုတာက Israel ကိုလက်နက်ချဖို့ပြောဆိုတာပဲဆိုပြီးသူ့ရဲ့ Social Media X မှာဝေဖန်တာပါ။ Harris က Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့ဂျာဇာပြည်နဲ့အင်ပီရိုမှာတွေ့ဆုံပြီးနောက်အဲ့လိုတောင်းဆိုထားတာပါ။ Israel ဝန်ကြီး Smotrich ကတော့Harris ပြောဆိုနေတာက Hamas ပေါ်အရှုံးပေးပြီးစစ်ပွဲရရဖို့ဖြစ်လို့ဒီလိုဆိုရင် Hamas ကပြန်လဲခေါင်းထောင်လာဖို့ခွင့်ပြုသလိုဖြစ်သွားမယ်လို့ဆွဆွဲပါတယ်။ Israel ကနောက်ထပ်သဘောထားတင်မာသူအမျိုးသားလုံခြုံရေးဝန်ကြီး Itamar Ben-Gvir ကလည်းအပြစ်အမှားမဟုတ်ဘူးလို့တုံ့ပြန်ပါတယ်။သမရလောင်းဖြစ်ဖို့တစ်ပြေးနေတဲ့ Harris က Israel နိုင်ငံပေါ်မရင်းရိုင်တဲ့ American ပြည်ထောင်စုရဲ့ဂတိကဝတ်တွေကိုတစ်ဖက်မှာပြောထားပြီး Israel ရဲ့ခုခံကာကွယ်နိုင်ငံကိုအမြဲအမှခံသွားမယ်လို့ဆိုပါတယ်။ဒါပေမဲ့အပြစ်မဲ့အယတအများပြားသိဆုံးမှုအပါအဝင်ဂါဇာမှာလူသားတွေခံစားနေရတာအတွက်စိုးရိမ်ပူပန်ကြောင်းနေတန်ယာဟုကိုပြောခဲ့တာပါဒီလိုလူတွေခံစားနေရတဲ့ဆင်းရဲဒုက္ခတွေကြားမှာဘာမှမဖြစ်သလိုမနေနိုင်ပဲနှုတ်ဆက်နေမှာမဟုတ်ဘူးလို့ Harris ကပြောခဲ့ပြီးစစ်ပွဲအဆုံးသတ်နိုင်ရေးအပြစ်ရဲ့သဘောတူညီချက်ရယူဖို့စစ်ဆက်ညှိနှိုင်းသူတွေကိုသူကတိုက်တွန်းခဲ့ပါတယ်ခင်ဗျာ American ကိုရောက်နေတဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu ဟာAmerican သမ္မတဟောင်းလက်ရှိ Republican သမ္မတလောင်း Donald Trump ကိုတောက်ကြံနေကတွားရောက်တွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအပြီးကြီးညာချက်ထဲမှာသူသာသမ္မတဖြစ်လာရဲ့အရှိအလေပိုင်းဒေသညီညာရေးကြိုးပမ်းဆောင်ရွက်သွားမယ်လို့ Trump ကခရီးပြူကြောင်းဖော်ပြပါတယ်။ American အကူအညီထောက်ခံမှုနဲ့အတူ Gaza ကမ်းမြောင်မှာ Hamas တွေကိုခြေမုံမှု Trump ကထပ်ခါတလဲလဲတိုက်တွန်းမှုပေမဲ့ဘလို့ပုံစံနဲ့ဆိုတာကိုတော့တခါမှအတိအကျထုတ်ပြောတာမျိုးမရှိပါဘူး။အခု Netanyahu နဲ့တွေ့ဆုံချိန်မှာပြိုင်ဘက်ဖြစ်လာဖို့ရှိတဲ့ဒုသမ္မတ Harris ရဲ့ Gaza စစ်ပွဲမှာ Palestine ရဲ့သားတွေသေဆုံးရတာပေါ့စိုးရိမ်ကြောင်းမှတ်ချက်ကို Trump ကဝေဖန်ခဲ့ပါတယ်။ Netanyahu ကတော့သူ့ရဲ့အခု American ခီးစဉ်ကနေအပြစ်ခက်ရစေသဘောတူညီချက်ကိုပုံမှန်များဆန်းစွာရရှိစေဖို့မျှော်လင့်ကြောင်းဆိုပါတယ်။အဓိကနိုင်ငံရေးမဟာမိတ်တွေဖြစ်ခဲ့ကြတဲ့ Netanyahu နဲ့ Trump တို့ရဲ့ဆက်ဆံရေးဟာ2020ရွေးကောက်ပွဲမှာ Joe Biden အနိုင်ရခဲ့တာပေါ့ Netanyahu ကဂုဏ်ပြုစကားဆိုခဲ့ပြီးမှနှစ်တန်ကြာပြတ်ပြားခဲ့ပြီးခုလိုပြန်လဲတွေ့ဆုံကြတာဖြစ်ပါတယ်။ထရန့်ဟာမနစ်အော်တိုဘာ9ရက်တုန်းကအစ္စရေးတောင်ပိုင်းကိုဟားမတ်အဖွဲ့ဝင်တိုက်ခဲ့တဲ့ဖြစ်ရမှာလဲအစ္စရေးရဲ့လုံခြုံရေးအာဏာချက်တွေအတွက်နေတန်ယာဟုကိုပြစ်တင်ဝေဖန်ခဲ့မှုပါတယ်ခင်ဗျာ။ယာယီပိတ်ဆို့အရေးယူထားတဲ့ရုရှားဘူဘန်ပိုင်ဒေါ်လာ225ဘီလီယံကရရှိတဲ့အတွင်းွေဒေါ်လာ 1.6 ဘီလီယံကိုယူကရိန်းအတွက်အကူအညီပေးလိုက်ပြီလို့ဥရောပသမဂ္ဂ EU ကတောက်ကြံနေကကြေညာပါတယ်။ဒီနေ့မှာယူကရိန်းကာဝေးနဲ့ပြန်လည်တိစောက်ရေးအတွက်မရှိမပြောင်းနိုင်တဲ့ရုရှားပိုင်ဆိုင်မှုတွေကရရှိတဲ့ယူရိုငွေ 1.5 ဘီလီယံကိုလွှဲပြောင်းပေးလိုက်တယ်လို့ EU အကြီးအကဲအာဆူလာဖွန်ဒလိုင်ယန်ကပြောပါတယ်။ရုရှားရဲ့ငွေကြေးတွေကိုယူကရိန်းနဲ့ဥရောပတိုက်တစ်ခုလုံးကိုပို့ပြီးလုံခြုံတဲ့နေရာတစ်ခုဖြစ်အောင်လုပ်အောင်မှအသုံးပြတာတဲ့ပို့ပြီးကောင်းကောင်းမွန်မွန်အသုံးပြနိုင်မဲ့အကြောင်းမရှိဘူးလို့ဆိုပါတယ်။ဒီအရေးကြီးတဲ့ခြေလှမ်းကိုအကောင့်ထဲပေါ်ပေးတဲ့အတွက် EU ကိုကျေးဇူးတင်ကြောင်းနဲ့ဒီလွှဲပြောင်းပေးမှုကကာဝေးစွမ်းရည်ကိုအားကောင်းစေလမှာဖြစ်တယ်လို့ယူကရိန်းကာဝေးဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့ရုရှားနိုင်ငံကတော့ EU ရဲ့လုပ်ရက်ကတရားမဝင်ကြောင်းရှုတ်ချခဲ့ပါတယ်။ပိတ်ဆို့ထားတဲ့ရုရှားပိုင်ဆိုင်မှုတွေကလည်းနှစ်စဉ်ခန့်မှန်းခြေဒေါ်လာ 3.2 ဘီလီယံထိရရှိမယ်လို့ခန့်မှန်းရပါတယ်။ရန်မုံငွေ90ရာခိုင်နှုန်းကတော့ယူကရိန်းကိုလက်နက်ခေယံတွေပေးပို့နေတဲ့ ဥရောပအဖွဲ့ဝင်နိုင်ငံတွေအတွက်ဥရောပငြိမ်းချမ်းရေးစင်တာမှာထားရှိမှာဖြစ်ပါတယ်။ဂျန်နဲ့ဆယ်ရာခိုင်နှုန်းကိုတော့ယူကရိန်းကာဝေးနဲ့ပြန်လည်တည်ဆောက်ရေးအတွက် EU ရဲ့အသုံးစရိတ်ဘတ်ဂျက်ထဲမှာထည့်ဝင်မှာဖြစ်ပါတယ်များ။
မနေ့ကစီစဉ်တွေကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရဲ့ရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bean Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံလွှင့်ပေးနေပါရဲ့ရှင
်စနေမနေ့ကင် View ရဲ့သတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာအမေရိကန်ပြည်တော်စုအနေနဲ့အာဆီယံရဲ့ဘက်ဆုံမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နေပြီးမြန်မာနိုင်ငံပါဝင်အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ပတ်မိုးကူညီမှုချိတ်ဆက်မှုတွေတိုးမြင့်နေတယ်လို့အမေရိကန်နိုင်ငံရေးဌာနကတောက်ချန်နေမှာသတင်းထုတ်ပြန်ပါတယ်။အဲ့ဒီမူဝါဒစိတ်ပိုင်းတွေကတစ်ခုဖြစ်အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ကတစ်ဆင့်9နှစ်စာဒေါ်လာ19သန်းထောက်ပံ့တဲ့လင်ကုန်ပညာသင်စုအပါအဝင်မြန်မာနိုင်ငံကလူမျိုးဘာသာစုံလူငယ်ကောင်းဆောင်135ဦးကိုအမေရိကန်ပြည်တော်စုမှာမဟာဗျူဟာတွေရယူနိုင်မှုပံ့ပိုးကူညီနေတယ်လို့ဖော်ပြထားပါတယ်။အမေရိကန်အနေနဲ့အာဆီယံနိုင်ငံတွေနဲ့စီးပွားရေးကာဝေးဆိုင်ရာကိစ္စအတွေပြင် Digital Cyber လုပ်ငန်းကျန်းမာရေးသဘောပတ်ဝန်းကျင်နဲ့ယာတိဥဒုစွန့်အင်တယ်ယူပို့ဆောင်ရေးနဲ့အမျိုးသမီးဆက်ဆောင်နိုင်မှုကဏ္ဍတွေတိုးမြင့်ဆောင်ရွက်သွားမယ်ဆိုပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကလည်းဒီနေ့စနေနေ့မှာလာအိုနိုင်ငံဘီယန်ကျင်းမြို့ကိုသွားပြီးအမေရိကန်အာဆီယံစီးပွားရေးစက်တိုက်တက်ဖို့ရှိတယ်လို့ဒေတာတွေမှာအာဆီယံဗဟုပြုဆက်ဆံရေးမူဝါဒအပေါ်အမေရိကန်ရဲ့ကတိကဝတ်နဲ့အင်ဒိုပစိဖိတ်ဒေသဆိုင်ရာအာဆီယံအမြင်တွေကိုထောက်ခံမှုကိုအလေးပေးသွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။မြန်မာနိုင်ငံလုံခြုံရေးအတွက်အိန္ဒိယကစိုးရိမ်ပွန်မှုတွေရှိနေကြောင်းနေပြည်တော်ခီးစဉ်သွားခဲ့တဲ့အိန္ဒိယအမျိုးသားလုံခြုံရေးအကြံပေးအာဂျစ်ဒိုဘယ်ကဆွေးနွေးခဲ့တယ်လို့အိန္ဒိယသတင်းတွေမှာတောက်ချာနေကရေးပါတယ်။ဘင်္ဂလားပင်လယ်အော်ဒေသနိုင်ငံများပူးပေါင်းဆောင်ရွက်မှုဘင်စတက်အဖွဲ့ဝင်လုံခြုံရေးဆိုင်ရာအကြီးအကဲတွေရဲ့၄ချိန်မြောက်နှစ်ပတ်လည်အစည်းအဝေးကိုစစ်ကောင်စီကနေပြည်တော်မှာတောက်ချာနေကလက်ခံကျင်းပခဲ့တာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးကိုအိန္ဒိယလုံခြုံရေးအကြံပေးဒိုဘယ်ကဦးဆောင်တက်ရောက်ခဲ့ပြီးဒီခီးစဉ်အတွင်းမှာအနာသိစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ရေရက်ဗိုလ်ချုပ်ကြီးမိုးအောင်လုံနဲ့တွေ့ဆုံခဲ့တယ်လို့အိန္ဒိယတိုင်ယုံကသတင်းထုတ်ပြန်ထားပါတယ်။ဘင်စတက်လုံခြုံရေးအကြီးအကဲများအစည်းအဝေးမှာဒိုဘယ်ကအကြံဖတ်မှုနှိမ့်နေရင်းမူရစေဝါရောင်းဝယ်ဖောက်ကားမှုလက်နက်ဖောက်ကုန်မှုနဲ့ရာဇဝတ်ကိန်းတွေတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်မှုအကောင်းဆုံးဖို့ဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံစစ်ကောင်စီရဲ့တရားဝင်ထုတ်ပြန်ချက်ထက်မှာတော့ဘင်စတက်အစည်းအဝေးမှာစစ်နိုင်ခံနဲ့စွန့်ရင်ဖူလို့ရေးအတွက်ပူးပေါင်းဆောင်ရွက်မှုတောင်းဆိုကြောင်းဖော်ပြထားပြီးတော့ဗိုလ်ချုပ်ကြီးမိုးအောင်ကတမေယုကျနဲ့တမေယုကျမဟုတ်တဲ့လုံခြုံရေးဆိုင်ရာချိန်ချောက်မှုတွေပေါ်ပူးပေါင်းဖြေရှင်းနိုင်ရေးကြိုးပမ်းဆောင်ရွက်ဖို့ပြောခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်များထိုင်ဝမ်ကိုဗိုလ်တုနေကဝင်ရောက်တိုက်ခတ်ခဲ့တဲ့တိုင်ဖွန်းမုန်တိုင်းဂေမီကြောင့်တောင်တင်နစ်မြုပ်သွားတဲ့ကုန်သင်းမောတချို့ပေါ်ပါတဲ့မြန်မာနိုင်ငံသားတချို့ကိုကယ်ဆယ်ထားတယ်လို့မိသားစုဝင်တွေနဲ့မြန်မာနိုင်ငံပြည်လေသင်္ဘောသားအဖွဲ့အစည်းတွေကပြောပါတယ်။နစ်မြုပ်သွားတဲ့တန်ဇင်းနီးယားလန်တင်ဖူရှင်သင်္ဘောပေါ်ကမြန်မာ9ယောက်ထဲမှာ4ယောက်ကိုရှာတွေ့ထားပြီးကက်ပတင်ဖြစ်သူကတော့သေဆုံးသွားတယ်လို့နီးစပ်သူကပြောပါတယ်။တနီယာစီကနေကက်တင်ထားတဲ့သူတို့ကိုကောင်ရှွန်းစက္ကန့်အနီးကဟိုတယ်တစ်ခုမှာစောင့်ရှောက်ထားတယ်လို့မိသားစုဝင်တူက VOA ကိုပြောပါတယ်။ဖူရှင်သင်္ဘောကကျန်တဲ့မြန်မာ9ယောက်ကိုတော့ဆက်ပြီးရှာဖွေနေဆဲဖြစ်ပါတယ်။နောက်ဆက်တွဲသတင်းတွေအရနှစ်ရက်အတွင်းမှာတောင်တင်သွားတဲ့သင်္ဘောက10စီးလောက်ရှိပြီးတော့ထိုင်ဝမ်နိုင်ငံတကာအတန်လွင့်ဌာန RTI ရဲ့မြန်မာဘိုင်းဌာနကသတင်းထုတ်ပြန်ပါတယ်။ထိုင်ဝမ်နားမှာတောင်းတင်သွားတဲ့ဆိုဖီယာသင်္ဘောဘကမြန်မာ9ယောက်လုံးကိုတော့ကန့်ချိဆောင်တပ်ဖွဲ့ကကယ်တင်ထားတယ်ဆိုပါတယ်။ဖိန်တုံးပင်လယ်အော်နားမှာတောင်းတင်သွားတဲ့မွန်ဂိုနိုင်ငံကဘာစီယာသင်္ဘောပေါ်မှာတော့အင်ဒိုနီးရှား6ယောက်နဲ့မြန်မာ2ယောက်ကိုလက်ရှိကယ်ဆယ်ထားတယ်လို့ပြောပါတယ်။ထိုင်နမ်မြို့နားမှာတောင်းတင်နေတဲ့ကင်မရွန်နိုင်ငံကဒေါ်ဖင်သင်္ဘောဘကမြန်မာနိုင်ငံသား9ဦးလုံးကတော့ဘေးကင်းတယ်လို့ကြားသိရကြောင်းထိုင်ဝမ်သတင်းဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။2024ခုနှစ်နွေရာသီအိုလံပစ်အားစကားပြိုင်ပွဲဖွံ့ဖွဲအခမ်းအနားကိုပါရီမြို့တော်မှာပြင်သစ်သမ္မတအီမန်နျူယယ်မက်ခရွန်ကတောက်ကြာနေ့ကဖွင့်လှစ်ပေးခဲ့ပါတယ်။အိုလံပစ်သမိုင်းမှာပထမဆုံးအကျင့်ဖြစ်အားကစားကွင်းပြင်ပမှာစီစဉ်ထားတဲ့ဒီဖွံ့ပွဲကိုနာမည်ကျော်စိမ့်မြင့်တစ်လျှောက်ခန်းကန်နနာကျင်းပခဲ့တာပါ။အမေရိကန်ဂီတအကျော်မော်လေဒီဂါဂါအပါအဝင်ဖျော်ဖြေတင်ဆက်မှုတွေပါဝင်ခဲ့ပါတယ်။ပြင်သစ်ယဉ်ကျေးမှုဖက်ရှင်နဲ့သမိုင်းတို့ရောရှိထားတဲ့ဒီဖွံ့ပွဲအခမ်းအနားကိုစိမ့်မြင့်ကန်နာတစ်လျှောက်မှာပရိသတ်3သိန်းလောက်ကလှိုက်လှိုက်လည်အားပေးခဲ့ကြပါတယ်။ဒါပေမဲ့ရာဇီဥရုကတော့မျက်နှာသာမပေးဘဲမိုးတွေရွာသွန်းခဲ့လို့ဖွံ့ဖွဲတယောက်ခဲ့တဲ့အားကစားသမားတွေအပါအဝင်တိတ်နဲ့ချီတဲ့တယောက်သူတွေအားလုံးရွှဲရွှဲဆူခဲ့ရတဲ့မှတ်မှတ်ရရအိုလံပစ်ဖွံ့ဖွဲအခမ်းအနားလည်းဖြစ်ခဲ့ပါတယ်။တစ်ဖက်မှာလည်းအမြန်မီးထားလန့်ကွန်ရက်ကိုမီးရှို့တိုက်ခိုက်မှုကြောင့်ပြင်သစ်နိုင်ငံတဝန်းခီးသွားလာမှုတွေနှောက်ယှက်ဖြစ်ခဲ့ရတဲ့အပြင်အားကစားကွင်းပြင်ပကျင်းပတဲ့ဖွံ့ဖွဲအခမ်းအနားဖြစ်လို့ပြင်သစ်အာဏာပိုင်တွေအတွက်ကြီးမားတဲ့လုံခြုံရေးဆိုင်ရာပြဿနာတွေလည်းကြုံခဲ့ရပါတယ်။နှစ်တရာအတွင်းမှာပထမဆုံးအဖြစ်ပါရီမြို့တော်မှာလက်ခံကျင်းပခဲ့တဲ့ဒီနှစ်အိုလံပစ်ပြိုင်ပွဲမှာက ကမ္ဘာတစ်ပတ်ကအားကစားသမားပေါင်း 1,500 ကျော်ကရွှေစု 329 ခုအတွက်ရှင်ပြိုင်ကြမှာပါ ပြိုင်ပွဲတွေကိုပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကစတင်ခဲ့ပြီးတော့ပြိုင်ပွဲရဲ့ပထမဆုံးရွှေတစ်စိတ်ကိုတော့ဒီနေ့စနေနေ့မှာစတင်ချိန်မြှင့်မှာဖြစ်ပါတယ်ညာ
သတင်းတွေကိုကိုငင်းချမ်းအေးပြောပြပေးတော်တာပါအခုတော့ပတ်စင်ကဏ္ဍတွေမတင်ဆက်မီသတင်းဆောင်ပါတပုတ်ကိုဥစွာတင်ပြပေးပါမယ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတာညာဦးရဲ့ဗိုလ်ထုနေကအမေရိကန်လွှတ်တော်ကိုပြောကြားခဲ့တဲ့မိန့်ခေါ်မှာအစ္စရေးကဟာမတ်အကြမ်းဖက်သမားတွေအပေါ်စစ်စင်တိုက်ခိုက်နေတဲ့အပေါ်မှာအမေရိကန်ပါတီနှစ်ခုအကြားသဘောထားကွဲလွဲနေတာကိုပေါ်လွင်စေခဲ့ပါတယ်ဒါ့အပြင်အစ္စရေးရဲ့အနာဂတ်လုံခြုံတည်ထောင်ဖို့နဲ့ပတ်သက်ပြီးသူရဲ့အမြင်တချို့ဟာသမ္မတဘိုင်ဒန်နဲ့ကွဲလွဲနေတာကိုလည်းပေါ်လွင်စေခဲ့ပါတယ်။သမ္မတဘိုင်ဒန်ရွေးကောက်ပွဲဝင်တော့ဘူးဆိုတော့ဆိုတဲ့ကိစ္စဟာလည်းအစ္စရေးဟာမတ်တိုက်ပွဲပေါ်စစ်ပွဲပေါ်ဘလို့တက်ရောက်နိုင်ပါသလဲ။ VOA သတင်းတောက်မိုက်ကယ်လူပင်သတင်းပို့ထားတာကိုကိုငိမ့်ချန်းကပြောပြပေးမှာပါ
။ America and Israel must stand together.
Hamas ဖန်ဆီးထားတဲ့တရားခံတွေပြန်လွတ်ဖို့ကြိုးပမ်းတာနဲ့အီရန်ရဲ့လက်ဝေခံတွေတိုက်ခိုက်တာကိုကာကွယ်နေရတဲ့အစ္စရေးနဲ့အတူရပ်တည်ဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကဗိုလ်တပူးနေကလွှတ်တော်နှစ်ရက်ကိုပြောကြားတဲ့မိန့်ခွန်းအတွင်းမှာတိုက်တွန်းသွားပါတယ်။ Richard Goldberg ကဒီမိုကရေစီကာကွယ်ရေးဖောင်ဒေးရှင်းကအကြီးတန်းအကြံပေးပါ
။ I think there was a lot in there for the White House to like.
အင်ဂျီရောအနေနဲ့သဘောချစရာအများကြီးရှိတယ်လို့ကျွန်တော်ကျင်ပါတယ်။သမ္မတဘိုင်ဒန်ကိုတည့်ရဲ့ချီးကျူးသွားရုံမကတရားခံတွေပြန်လွတ်ဖို့သဘောတူညီချက်ရအောင်လုပ်မယ်ဆိုတဲ့ကတိပေးချက်ဂါဇာနဲ့အစ္စရေးမြောက်ဘက်ကစစ်မြေပြင်တွေမှာအပြည့်အဖို့နဲ့အပြည့်အဖို့လမ်းကိုပိတ်မပစ်ဖို့နဲ့ဆော်ဒီအာရေဗျားနဲ့ပုံမှန်တန်တမန်ဆက်သွယ်ရေးတွေပြန်လုပ်ဖို့ပါဝင်ပါတယ်
။ဂါဇာကနေနောက်ထပ်အကြမ်းဖက်မှုတွေမလုံနိုင်အောင်အချိန်တိုင်းတာတစ်ခုအထိဂါဇာဒေသရဲ့လုံခြုံရေးကိုအစ္စရေးကထိန်းထားရမှာဖြစ်တဲ့အကြောင်းနေတန်ယာဟုကပြောထားပါတယ်။ပါလက်စတိုင်းတွေကိုကူညီပြီးအစ္စရေးနဲ့ငြိမ်းချမ်းရေးရဖို့နှစ်နိုင်ငံရည်တည်ရေးကိုအဖြစ်အပျက်ညီမှန်းထားတဲ့သမ္မတဘိုင်ဒန်အစိုးရကတော့ဂါဇာဒေသမှာအစ္စရေးတပ်တွေရေရှည်ထားမှာကိုဆန့်ကျင်ပါတယ်။ Alison McManus က Center for American Progress က Managing Director ပါ
။ Unfortunately, Prime Minister Benjamin Netanyahu
စိတ်မကောင်းစရာဝန်ကြီးချုပ် Benjamin Netanyahu အနေနဲ့မနေ့ကပြောသလိုပဲသူကဒီမျှော်မှန်းချက်နဲ့ပတ်သက်ပြီးတော့သဘောမတူပါဘူး။ဒါဟာသမ္မတဘိုင်ဒန်အတွက်စိန်ခေါ်မှုဆက်ပြီးတော့ဖြစ်နေမှာဖြစ်ပေမဲ့လည်းမနေ့ကပြောတဲ့မိန့်ခွန်းမှာတော့ Netanyahu အနေနဲ့ဘိုင်ဒန်ရဲ့လမ်းကြောင်းပြောင်းသွားဖို့တခုခုအသိယူလာတာမျိုးတော့မရှိပါဘူး
။ရွေးကောက်ပွဲထပ်မပြိုင်တော့တာကြောင့်အမေရိကန်သမ္မတဘိုင်ဒန်အနေနဲ့အစ္စရေးလမ်းကြောင်းပြောင်းသွားအောင်လုပ်ဖို့အချိန်6လပဲရပါတယ်
။ When we look at the delivery of weapons to Israel
အစ္စရေးကိုလက်နက်တင်ပို့မှုတွေကိုကြည့်တဲ့အခါသမ္မတဘိုင်ဒန်ကအစ္စရေးကိုလက်နက်တင်ပို့မလားဘလောက်မြင်မြင်ပို့မလဲဆိုတာကိုထိန်းချုပ်ထားစေပါဒါကြောင့်နိုင်ငံရေးစီးရေးသံတမန်ရေးစီးပွားရေးနဲ့မဟာဗျူဟာအရာရောဒီ6လအတွင်းသမ္မတဘက်ကလုပ်နိုင်တဲ့နေရာအများကြီးရှိပါတယ
်ဗုဒ္ဓဦးနေတုန်းကတော့အစ္စရေးစန့်ကျင်ရေးဆန္ဒပြတဲ့လူတွေထောင်ထဲချီဝါရှင်တန်မှာစုဝေးခဲ့ကြပြီးအစ္စရေးကိုထောက်ပံ့တာတွေရပ်ဆိုင်းဖို့တောင်းဆိုခဲ့ကြသလိုပါလက်စတိုင်းမှာဆေးရာဇဝတ်မှုတွေကျူးလွန်နေကြောင်းဆွဆွဲခဲ့ကြပါတယ်။ဒီမိုကရက်တစ်ဥပဒေပြုအမတ်တချို့ကလည်းအဲ့လိုပဲမြင်ပါတယ်။ဒီမိုကရက်အမတ်တွေကြားအကွဲအပြဲကတည်တာလာတဲ့လက္ခဏာကတော့အမတ်တချို့ကသူ့မိန်ကုန်းကိုမတက်ဖဲသဘိမ့်မှောက်ခဲ့ကြသလိုတချို့ကလည်းလက်ခုပ်သေးချမတီးဘဲနေခဲ့ကြတာပါ
There are some pretty serious concerns about how Israel has used
Israel အနေနဲ့ American အခွန်အမ်းတွေပေးထားတဲ့လက်နက်တွေကိုသုံးပြီးတော့ Gaza စစ်ပွဲတိုက်နေတဲ့အပေါ်မှာတော်တော်လေးစိုးရိမ်မှုတွေရှိပါတယ်။ဒါပေမဲ့ဒါ Israel လုံခြုံရေးကိုထောက်ခံတာတော့ရော့သွားမှာမဟုတ်ပါဘူး။ဒါပေမဲ့အထူးသဖြင့် Democratic လွှတ်တော်အမတ်အများစုဟာထပ်တိုးထောက်ခံမယ့်ကိစ္စဘလောက်မြင်မြန်ထောက်ပံ့မယ်ဆိုတဲ့ကိစ္စတွေမှာတော့နှစ်ခါပြန်ပြီးတော့စဉ်းစားမှာပါ။
Hamas ကိုမြန်မြန်နှိမ်နှင်းမှုလိုအပ်တဲ့ကိရိယာတွေကို Israel ကိုပေးဖို့ Netanyahu ကတောင်းတဲ့အခါမှာတော့ Republican တွေဘက်ကအားတက်တရော်ထောက်ခံမှုကိုရခဲ့ပါတယ်။ဒါပေမဲ့လည်း Biden ရဲ့သမ္မတတက်တန်းအဆုံးမှရပါမလားဆိုတာကတော့မသေးကြပါဘူးခင်ဗျာ
။ကိုငင်းချမ်းပြောပြသွားတာပါ။ဆက်လက်ပြီးတော့ထိုင်းမြန်မာနယ်စပ်ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေတချို့ကိုတင်ပြပေးပါဦးမယ်။တိုင်းမြန်မာနယ်စပ်မှာမိုးကြီးပြီးတောင်ရင်မြေကြီးတက်လာတဲ့အတွက်မြေကမ်းအနီးစခန်းချခိုလုံနေတဲ့စစ်ပြေးဒုက္ခသည်တွေအနေရရှိနေတယ်လို့ဒုက္ခသည်တွေကိုကူညီနေသူတွေကပြောပါတယ်။တောင်ရင်မြေအနီးမှာရှိတဲ့ပလော်တပုတ်ယာယီဒုက္ခသည်စခန်းမှာကဘာတွေပြိုကျလာနေတာကြောင့်လည်းဒုက္ခသည်တွေအတွက်အနေရရှိတယ်လို့ဆိုပါတယ်။ VOA သတင်းတောက်မှအေးအေးမှာကသတင်းပေးပို့ထားပါတယ်။
ထမ်းမြမနေဆက်မှာမိုးကြီးပြီးတောင်ရင်းမြစ်ရေတက်လာတဲ့အတွက်တောင်ရင်းမြစ်အနီးနားမှာစခန်းချခိုးလုံနေတဲ့စစ်ဘေးရှောင်နေနေတဲ့ပလောတဖို့စခန်းမှာအန္တရာယ်ရှိနေတယ်ဆိုပြီးစစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်တောင်ရင်းမြစ်အနီးနားကပလောတဖို့စစ်ဘေးရှောင်စခန်းမှာလူဦးရေ 3,000 ကျော်ရှိပြီးအပတ်စဉ်စေတနာရှင်တွေကလှူဒန်းနေတဲ့စားနပ်ရိက္ခာတွေနဲ့လည်ပတ်နေရတာဖြစ်ပါတယ်အခုဆိုရင်တောင်ရင်းမြစ်ရေကြီးလာတဲ့အတွက်စစ်ဘေးရှောင်တွေအတွက်အန္တရာယ်များလာတယ်လို့လည်းစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတို့က VOA ကိုပြောပါတယ
်ဟိုအဓိကညဘက်မှာစိုးရတာကဒီရေထက်ကြီးလာရင်ဟိုရေအကူကသူတို့နေရာရောက်ခံနေပြီလေရှင်တို့လောက်ပဲဆိုတော့တိတ်မကြံတော့ဘူးအရင်တော့လူဘာလဲငားရဲ့ချက်ရဲ့ဆောက်လောင်းနေရာမှာဟိုရောက်လာပြီဆိုတော့ရေထက်ကြီးမှာဆိုရင်တော့အပေါ်ကြီးရောက်ရင်တော့အဲ့တော့နေရာရနဲ့အနေရရှိတယ်ဒါတစ်ချက်နောက်တစ်ချက်ကျတော့သူဆဝိနေကြီးပေါ့နော်အစားအစာတွေအပြင်မှာလည်းရှာလို့မရတော့ဘူးဒီကပို့တဲ့ဟာလည်းသူတို့ခုပြီးစားနေရတဲ့အခြေအနေရှိတယ်နောက်တစ်ချက်ကတော့ဒီဒီဝါနည်းနည်းလိုအပ်တာကိုတွေ့ရတယ်မိုးကတောက်လျှောက်ရွာနေတော့လေ
အခုဆိုရင်တောင်ရင်းမြစ်ကဘာတစ်လျှောက်ကနေတချို့လည်းရွှေ့ပြောင်းနေကြပြီးမိုးကြီးမှုတွေကြောင့်တဲတချို့ပျက်စီးတာတွေလည်းရှိနေလို့ဆိုပါတယ်
နောက်ဆုံးတော့အခုကဘာတွေကပထမနေ့ကပြူတဲ့အခါကျတော့လူမျိုးအိမ်နဲ့ဟိုနှစ်လှန်လောက်ပဲကျန်တော့တယ်ပေါ့နော်အဲ့တော့ဒီကန္နာရှိတဲ့အိမ်တွေအတွင်းပိုင်းနဲ့ပြန်ရှိနေရှိခိုင်းနေပေါ့နော်နောက်ဒီမှာရိခါကိုတော်ကြီးအဲ့ဒါတွေလည်းသူတို့သူဆွေးနေကြတာပပလည်းကတော့ရေပြင်းကြေးဖြစ်နေတာပေါ့ကျွန်တော်ဒီမက်သွားတေးတယ်နောက်ပြီးတော့ရေလမ်းကြောင်းတစ်ခုကလည်းအတွင်းနဲ့ဝိုက်ပြီးစီးနေတယ်လို့ပြောလာပေါ့နော်နောက်ပြီးတော့မိုးကလည်းတောက်လျှောက်ရတဲ့အခါကျတော့သူတို့ဒီအဝတ်စားတွေနဲ့လက်ခက်ရှိနေတာကိုတွေ့ရတယ်။နောက်တချို့တဲအိမ်ကြောက်လည်းအမိုးပေါက်တာတွေအမိုးလန့်တာတွေကိုတွေ့နေရတယ
်။အခုဆိုရင်ငှက်ဖျားတုတ်ကွေးဝမ်းလျှော်ယောဂါတွေလည်းဖြစ်နေတာတွေကြောင့်ဈေးအဝါလိုအပ်မှုတွေလည်းရှိနေတယ်လို့ဆိုပါတယ်
။ဟုတ်ကဲ့အဖျားနာတွေရှိတယ်။ဥပမာဘောဒီဖျားနာရှိအေးမီနာရှိချောင်းဆိုးတွေရှိတယ်။နောက်တော့တချို့ရငှက်ဖျားတွေပါတယ်ဖြစ်နေတာကိုတွေ့ရတယ်။နောက်ဝမ်းယောဂါနဲ့ပတ်သက်ပြီးတော့ပေါ့နော်။အဲ့ဒါလည်းလိုအပ်မှုတွေကျွန်တော်ထင်တယ်။ဟုတ်ပြားလာကြတယ်မကလေးတွေက
ပလောတဖို့စစ်ဘေးရှောင်စခန်းဟာကရင်ပြည်နယ်မြဝတီခရိုင်လေးကေကော်ဆိုတဲ့နေရာမှာတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်စစ်ဘေးရှောင်ကြတဲ့ပြည်သူတွေနေထိုင်နေကြတာပါဒီစခန်းဟာ2021ခုနှစ်ဒီဇင်ဘာလကနေစပြီးစစ်ဘေးကြောင့်ထွက်ပြေးလာရသူတွေဟာအခုချိန်ထိနေရမပြောင်းနိုင်ကြပဲနှစ်နှစ်ခွဲကျော်ကြာတဲ့အထိတောင်ရင်းမြစ်အနီးမှာပဲနေထိုင်နေကြရတာဖြစ်ပါတယ်ဒီစခန်းမှာလူရေ 3,000 ကျော်နေထိုင်နေပြီးကလေး 300 လောက်ရှိတဲ့စခန်းလေးဖြစ်ပါတယ်ရှင်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ VOA ရဲ့စနေနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။အပစင်တင်ဆက်နေကြအစီအစဉ်တွေကိုစတင်ပါတော့မယ်။ကမ္ဘာမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘလို့များသုံးသပ်ရေးသားနေကြပါတယ်။ဒါကိုဥစွာကြည့်အောင်ပါ။ဥကြော်ဇန်သာကမူရင်းအတုံးအနှုံးနဲ့မူရင်းအောင်ပေါ်အတိုင်းထုံထုံပြောပြပေးထားပါတယ်
။ဟုတ်ကဲ့။ဂရုဝတ်ပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့မြန်မာပြည်နာဆွေးနွေးအဖြစ်ချလို့ရထိုင်မလား။မြန်မာအရေးကိုဆွေးနွေးသုံးသပ်ကြမယ့်အာဆီယံစည်းဝေး။နောက်တိုင်းသားအင်အားစုတွေနမူနာယူသင့်တဲ့ UWSA ဝတ်တပ်ဖွဲ့အကြောင်းတွေပဲဖြစ်ပါတယ်။အဲ့ဒီအမှာပထမဦးဆုံးပြောပြလိုတဲ့အကြောင်းအရာကတော့ those calling for a negotiated solution in Myanmar should read Putin's playbook မြန်မာပြည်နာကိုဆွေးနွေးအဖြစ်ချဖို့ပြောနေသူတွေပူတင်ရဲ့ကစားကွက်ကိုသိဖို့လိုတယ်ဆိုရဲခေါင်းစဉ်နဲ့ Igor Vlasovich ရဲ့သုံးသပ်ချက်ဖြစ်ပါတယ် theerawdy.com ကထုတ်ပြောပြမှာပါခင်ဗျာ negotiated solution လို့ခေါ်တဲ့ဆွေးနွေးညီလိုက်အဖြစ်အစာရေးမလွှတ်မသေးလိုအပ်တယ်လို့ရုံရုံကြီးကြီးလိုလိုလားလားပြောဆိုနေတဲ့လူတွေအလုံးဟာစစ်ကောင်စီအကြီးအကဲမင်းအောင်နိုင်ရဲ့ဆက်လက်ရည်တည်ရေးမဟာဗျူဟာဆိုင်ရာအခြေခံမူချက်ကိုသတိမထားမိရဘူးလို့ဆိုပါတယ်။အဲ့ဒီထဲမှာနံပါတ်၁ပူဂျုံမူကြီးမင်းအောင်နိုင်ရရုရှားတရုတ်ဒီနေရာမှာအိန္ဒိယလည်းပါတယ်။မြောက်ကိုရီးယားစတဲ့အစိုးရတွေနဲ့မဟာမိတ်ဖွဲ့ပြီးသူတို့စီကလုံလောက်တဲ့အကူအညီကိုရရှိနိုင်တယ်သူတို့လူကျင်တာမဲလုံးတွေကိုအလုံးပေးမယ်။ကျန်တခြားဘာမှယူဆိုင်စရာမလိုဘူးလို့တွေ့ထားတာဖြစ်တယ်။အာဆီယံအပါအဝင်အခြားနိုင်ငံတွေနဲ့အနောက်ဒီမိုကရေစီနိုင်ငံတွေကမြန်မာနိုင်ငံကို
မေရိကန်နဲ့တရုတ်ရုရှားတို့အကြားစီးအီးကစားဝင်ဖြစ်မှာကိုစိုးရိမ်နေကြတယ်။ဗိုလ်ချုပ်မူကြီးမြောက်နိုင်ကတော့ဒါနဲ့ပြောင်းပြန်ပဲ။နံပါတ်၂ဗိုလ်ချုပ်မူကြီးမြောက်နိုင်ရဲ့စီးရီးနဲ့ဆက်လက်ရှင်သန်နိုင်ဖို့အတွက်အဓိကမဟာဗျူဟာအဖြစ် Total Destruction အလုံးဖြည့်စီးရေးဆိုတာကိုသုံးတယ်။မြမအခြေအနေကိုမူဝါဒချက်မှတ်သူတွေသံတမန်တွေသုံးသပ်သူတွေကယူဂိုစလာဗီးယား၊ Iraq, Syria, Libya တို့လိုစုမြင်ပြီးvolcanization လို့ပြောနေကြတာသဘောကျစရာဖြစ်တယ်။အဲတချိန်တည်းမှာပဲဗလာဒီမာပူတင်ဟာချက်ချင်းညမှာဒုတိယစစ်ဘက်ကိုဘယ်လိုအနိုင်ယူခဲ့လဲ။ရုရှားနဲ့အီရန်တို့ဟာဆီးရီးယားအာဏာရှင်ဘရှားအယ်အစဒ်ကိုဆက်လက်ဆက်ရှင်ဘယ်လိုကူညီခဲ့လဲ။ယူကရိန်းပေါ်ကျူးကျော်စင်းတဲ့လူမျိုးတုံးစစ်ကိုရုရှားကဘယ်လိုတိုက်ခိုက်နေလဲဆိုတာတွေကိုတော့အဲလိုသုံးသပ်သူတွေစန်တမန်တွေကသတိမထားကြဘူးလို့လည်းဆောင်းပါးစင်ဟာဆိုပါတယ်။ဒီအသားတွေကိုပြစ်မှတ်ထားတာအရေးပဲအဆောက်အုံတွေနဲ့ပြည်သူ့ဘဝရည်တည်ရေးကိုဖြစ်စီတာတွေအလုံးဟာ side effect မတော်တဆဖြစ်လာတဲ့ဘေးထွက်အခြေအနေတွေမဟုတ်ဘူးရုရှားနဲ့မြန်မာစစ်ကောင်စီတို့ရဲ့မဟာဗျူဟာပင်မကြော်ရုပ်တွေဖြစ်တယ်ဒီမဟာဗျူဟာရဲ့အဓိကမူကတော့ထင်းချုံလို့မရတာတွေကိုအကုန်ဖျက်ငါတို့ဟာလက်နက်ကင်ရန်သူတွေကိုတင်တိုက်ခိုက်နေတာမဟုတ်ဘူးအရေးသားတွေကပြစ်မှတ်ထားတော့အိုးအင်ဆွန်ထွေပြေးရသူတွေရဲ့ဘဝရည်တည်ရေးစာဝန်ရေးစေဝါအစစအရာရာဟာခုခံတွန်းလှန်နေသူတွေအပေါ်မှာတာဝန်ကျောက်လိမ့်မယ်ဆိုတဲ့သဘောမျိုးပြုလုပ်နေကြတာဖြစ်တယ်။အဲနောက်ဆုံးပင်မဲ့အရေးကြီးဆုံးအချက်တစ်ခုကတော့မြန်မာစစ်တပ်ဟာတခြားနိုင်ငံတွေရဲ့ကာကွယ်ရေးအင်အားစုတွေလိုမဟုတ်ဘူး။ဟိုးရှီဟောင်းဂရိခ်စပါတာစစ်တပ်လိုပဲသူတို့ကိုသူတို့လူမှုအစိုက်အဝန်းရဲ့အစိပ်ပိုင်းတစ်ခုမဟုတ်ဘဲလူမှုကိုစားကောင်လို့သဘောထားရသူတွေသာဖြစ်တယ်။မြန်မာနိုင်ငံဟာသဘာဝဇယံဇာတာတွေပေါ်ကျွယ်ဝပြီးတရုတ်နဲ့အိန္ဒိယတို့အကြမဟာဗျူဟာအရအင်မတန်တန်ဖိုးကြီးမားတဲ့အတွက်မြန်မာစစ်တပ်ကလူမှုကိုမလိုအပ်ဖဲရပ်တည်လို့ရတယ်။အပေယူလုတ်နိုင်ဖို့ဆိုတာဟာမြန်မာစစ်တပ်ရဲ့စိတ်ကူးထဲမှာမရှိဘူးလို့ဆောင်းပါရှင်အီဂိုဗလတ်ဇီဗစ်ကသုံးသပ်ထားပါတယ်ခင်ဗျာ။ဆောင်းပါရှင်ဟာပရက်စီဗယ်ဆိုဆိုက်တီစင်တာရဲ့အကြီးရန်အကြံပေးသူဖြစ်ပြီး2017ကနေ2016အထိမြန်မာနိုင်ငံ educational initiatives program ရဲ့အကြီးအကဲအဖြစ်လဲတာဝန်ယူဆောင်ရွက်ခဲ့သူဖြစ်ပါတယ် intractable issues await ASEAN ministers ASEAN ဝန်ကြီးတွေကကင်တွေရခက်တဲ့ပြဿနာတွေဆောင်ဆိုင်နေလေဆိုရဲခေါင်းစဉ်နဲ့ writers ရဲ့ဆောင်းပါးတစ်ပုဒ်ကို Facebook post တင်စာကဖော်ပြထားပါတယ်ကမ္ဘာပေါ်အင်အားကြီးဆုံးနိုင်ငံတွေရဲ့ထိပ်စီး sentiment ကြီးတွေရဲ့စီဝေဝဲမတိုင်ခင်အာဆီယံနိုင်ငံကြီးဝန်ကြီးတွေဟာမြန်မာပြည်ထနာနယ်တောင်တုပ်ပင်လယ်တင်းမာမှုပြည်လယ်ဆက်ဆံမှုရရှိရေးအတွက်လာအိုနိုင်ငံမှာဗိုလ်ထုနဲ့ဆက်တင်ဆွေးနွေးနေကြပါပြီ။ဒီအာဆီယံဝန်ကြီးတွေစီဝေးအပီစနေနေ့ကျရင်အမေရိကန်ပြည်ထောင်စုဥရောပသမဂ္ဂဂျပန်တရုတ်ရုရှားစတဲ့နိုင်ငံတွေရဲ့နိုင်ငံကြီးဝန်ကြီးတွေလည်းဆက်လက်ဆွေးနွေးရမှာဖြစ်ပါတဲ့။အာဆီယံဆယ်နိုင်ငံရဲ့ဝန်ကြီးတွေဟာအခုအချိန်ထိအထောက်အကူများအများမထင်သေးပဲဒီပြခမှသည်ပြည်တွင်းစစ်အစဉ်ကိုရောက်ရှိလာနေတဲ့တစ်ကောင်စီလာအုပ်မြမအရေးဆွေးနွေးကြမှာဖြစ်ပါတယ်။ပြီးတော့လူပေါင်း26သိန်းဥမဲ့အိမဲ့ဖြစ်နေပြီလို့ကုလသမဂ္ဂကပြောကြောင်းလဲကိုကဖော်ပြထားပါတယ်။အာဆီယံရဲ့အင်အားကြီးဆုံးအဖွဲ့ဝင်တွေဖြစ်ကြတဲ့ထိုင်း၊အင်ဒိုနီးရှား၊စင်ကာပူ၊မလေးရှားတို့ကဆွေးနွေးညှိနှိုင်းအဖြစ်ရှာဖို့ဆိုတာနိုင်ငံလူစိတ်မရှိတဲ့စစ်ကောင်စီအပေါ်စိတ်ပြက်နေကြပြီးဒါဟာအာဆီယံရဲ့အရေးပါမှုနဲ့2021အနာသိမ်းပြီးကြာခင်မှာပဲသဘောတူခဲ့တဲ့ငင်းညာရေးအစီအစဉ်ရဲ့အလားအလာကိုပါစိန်ခေါ်ဆန့်သတ်နေတာလည်းဖြစ်ပါတယ်တဲ့သူရှိကဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကမြန်မာစစ်ဗိုလ်ချုပ်တွေနဲ့လက်နက်ကင်ဆင်ရင်ဘက်တွေစီကန့်ကန့်ခဲ့တဲ့အပေါ်လက်ရှိဥက္ကဋ္ဌလာအိုအနေနဲ့ဘယ်လောက်ထိရှေ့ဆက်လုံဆောင်နိုင်မလဲဆိုတာကတော့မသေးကြသေးဘူးမြန်မာစစ်ကောင်စီဘက်ကတော့နိုင်ငံရေးရာထူးမဟုတ်တဲ့အကြီးအကဲအရာရှိတယောက်ကိုဆစ်လွတ်မယ်လို့ဆိုထားပါတယ်အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဌာနအကြီးအကဲအရာရှိဆီဒတ်တိုဆူရီယိုဒီပူရိုကတော့လောင်နိုင်ငံရဲ့ညီညာရေးတက်တက်ကြွကြွလှုပ်ဆောင်မှုဟာချိန်ယူရလိမ့်မယ်။ပြဿနာကရှုပ်ထွေးလွန်းနေ။တငင်းတမန်ကင်းတူပတ်မှုဆိုတာဟာရတွင်ချင်းပြပြမဲ့ကိစ္စမဟုတ်ဘူး။တွတ်တက်မှုကဖြည်းဖြည်းချင်းသာလာတာ။စိုးစိုးစိတ်စိတ်လှုပ်ဆောင်ရမယ့်ကိစ္စမျိုးလည်းဖြစ်တယ်လို့ပြောပါရတဲ့။လောင်နိုင်ငံရဲ့ဥက္ကဋ္ဌစက်တန်အတွင်အထူးစင်တမန်ကတော့ပဲပေါင်းစုံကိုချင့်ကပ်နေတယ်လို့လည်းဆိုပါရ။တောင်တုပ်ပင်လယ်ရဲ့တင်းမာမှုကိုဆက်လက်ရေးတဲ့အခါမှာတော့တရုတ်နိုင်ငံနဲ့ Code of Conduct လို့ခေါ်တဲ့လိုင်းနာကျင့်ကြံရမယ့်စံတွေကိုပြည်သက်သဘောတူညီမှုရအောင်အာဆီယံကတွန်းပြီးလှုပ်ဆောင်မယ်လို့မျှော်လင့်ရပါတယ်တဲ့။အခုတရုတ်နဲ့ဖိလစ်ပိုင်တင်းမာမှုပြင်းထန်လာချိန်တရုတ်ကရန်စနေတာဖြစ်တယ်လို့ဖိလစ်ပိုင်နဲ့အမေရိကန်ပြည်ထောင်စုကဆွဆွဲနေချိန်ဒီ Code of Conduct ဆိုင်ရာသဘောတူညီမှုကပူတပြင်းလိုအပ်နေတယ်လို့ဆိုထားပါတယ်။အာဆီယံ Coast Guard Forum အာဆီယံကမ်းစမ်းတပ်ဖွဲ့များညှိနှိုင်းမှုထားရှိဖို့အခုအစည်းအဝေးမှာဖိလစ်ပိုင်ဘက်ကအဆိုပြုဖို့ရှိနေပြီးတော့ဒါဟာတရုတ်အတွက်စိတ်ပျက်စရာဖြစ်လိမ့်မယ်လို့စန်တပန်တူးကပြောကြောင်းလည်းကိုကဖော်ပြထားပါတယ်ခင်ဗျာ။အဲခုနောက်ဆုံးပြောပြလိုတာကတော့ What are my shows how to succeed in fight against Myanmar Hunter မြန်မာစစ်ကောင်စီကိုတိုက်တဲ့နေရာမှာဘယ်လိုအောင်မြင်မှုရရှိစေမလဲဆိုတာဝါစစ်တပ်ကပြသလိုက်တယ်ဆိုတဲ့ခေါင်းစဉ်နဲ့ theirauri.com မှာကိုရေးသားထားတဲ့သုံးသပ်ချက်ပဲဖြစ်ပါတယ်။ရခိုင်စစ်အစိုးရကတိုင်းရင်းသားလက်နက်ကိုင်အင်အားစုကိုအပြစ်ရခိုင်ပြီးနိုင်ငံသားတပ်ဖြစ်အစဉ်ကူးပြောင်းခိုင်းတော့လက်မခံတဲ့အဖွဲ့တချို့ကိုတိုက်ခတ်ပေမဲ့ UWSA ဝတ်တန်းနဲ့သူအင်ဒီဂျင် NDAA တို့ကတော့မတိုက်ခတ်ဘူး။အရသာအစိုးရတပိုင်းလက်ထက်2017ဒီဇင်ဘာမှာပြည်ထောင်စုအဆင့်ပဏာမအပြည့်ရစရေလွတ်တော့ GWSA ကသူတို့ဟာ1989ခရက်က Truth လို့ခေါ်တဲ့ရန်စမှုရဆိုင်ရေးသဘောတူညီချက်ပြီးဖြစ်လို့အဲ့ဒီအပြည့်ရစရေကိုလက်မှတ်ထိုးစရာမလိုဘူးလို့ဆိုခဲ့ပါတယ်။2015ပြည်ထောင်စုအပြည့်ရညီလာခံကိုလည်းသူတို့မတက်ခဲ့ဘူး။2016ပြည်ထောင်စုညီညာရေးညီလာခံမှာလည်းလေ့လာသူဖြစ်တာတရားခွင်ရှိတယ်ဆိုပြီးနှုတ်ထွက်ခဲ့တယ်။အဲ့ဒီနောက်2019မှာFPNCC Federal နိုင်ငံရေးစစ်ဆေးမှုအတိုင်းအမြံကော်မတီဆိုတာကို NCA နဲ့အကြိမ်ဖွဲ့စည်းခဲ့ပါတယ်။နောက် 2018 မှာတရုတ်ဆက်ဖက်မှုကြောင့်ပြည်ထောင်စုညီညာရေးညီလာခံကိုတက်တယ်။ UWSA ဝါခေါင်းဆောင်ပေါ့ယူချန်နေမကောင်းဖြစ်တော့ဗိုလ်ချုပ်မှုကြီးမြောက်နိုင်ကိုရိုင်းစီရင်ကိုတခုတကလာပြီးငှက်ဆိုင်တွေကျွေးခဲ့တယ်လို့လည်းပုံနဲ့တကွဖော်ပြထားပါတယ်။အခါ2020မှာ UWSA ရဲ့ကိုပိုင်အုပ်ချုပ်ရေးပြည်နယ်စုခေါ်Autonomous Statehood တောင်ဆိုရာကိုပိုဂျုံမူကြီးမြောက်နိုင်ငံမူအဖြစ်သဘောတူညီခဲ့ပါတယ်တဲ့2021မေပါ UWSA တပ်သား3000ရင်းစီတရားလက်နက်အင်အားအပြည့်စုံနဲ့တန်လျင်မြစ်ကိုဖျက်ဆီးပြီးဆန်တမိုင်းကိုဝင်တဲ့ RCSS ကိုတိုက်နေတဲ့ SSPP ကိုကူရဲတိုက်ပွဲပြီးတော့ပြန်မဆုတ်တော့ဘူး2023ဧပြီမှာ UWSA တန်လျင်မြစ်ကိုထပ်ဖြတ်တဲ့ SSPP နဲ့အတူတန်ရန်နားမှာတပ်ဖြန့်ထားတယ်2023အောက်တိုဘာမှာညီနောင်မဟာပိတ်သုံးဘွဲကိုကူညီတဲ့အတွက်ဟိုပန်းနဲ့ပင်လောင်းကိုရခဲ့တယ်။ဝါနယ်ဟာသံတွင်အနောက်ဖက်တရုတ်နယ်စပ်အထိရောက်ရှိသွားတယ်။ TNLA ကလည်းသူတို့သင်ပိုက်ရရှိထားတဲ့နယ်တချို့ဝါကိုခွဲပြေးခဲ့တယ်။ UWSA ကသံတွင်အနောက်ဖက်ကိုဒလိုတက်ဖြန့်ကျော်လာတိုင်းမြန်မာစစ်တပ်ဘက်ကတရုတ်ဝင်ကန့်ကွက်တာတစ်ခါမှမရှိခဲ့ဘူး။ဒီ2024ဇွန်လ5ရက်မှာလဲ UWSA တပ်တွေသံတွင်ကိုဖျက်ဝင်ပြီးဆန်နောင်မိုက်မှာသူတို့အင်အား9000အထိညပြလာခဲ့တယ်။ဒါပေမဲ့စစ်ကောင်စီကရင်ငုံနှုတ်ပိတ်နေသေးပါပဲ။ဇူလိုင်9ရက်မှာလာရှုအစီဘက်တန်ရန်ကိုကာကွယ်ပေးပါဆိုပြီး UWSA ကိုစစ်ကောင်စီကပြန်လာအဖြစ်နယ်မြေတချို့ကိုပေးခဲ့တယ်။2029ဒုတိယလှိုင်းစကြတဲ့အစစ်ကောင်စီကအဲ့ဒီဘက်မှာအရှုံးနဲ့ညီပဲရင်ဆိုင်နေရတာဖြစ်တယ်။ UWSA ဟာသံတွင်အစီဘက်ကိုသာတကယ်တမ်းအယုံဆက်ခဲ့ပြီးအနောက်ဘက်ကိုတော့ဂျာဂန်နယ်ဖြစ်တာသဘောထားခဲ့တာ။အခုတော့အဲ့ဒီသံတွင်အနောက်ဘက်ကိုစနက်တစ်ချက်မဖောက်ရပဲစစ်ကောင်စီကသူတို့ကိုအလကားပေးခဲ့ရပြီဖြစ်တယ်။ဒီနေရာမှာကြံတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအတွက်စဉ်ကန်းစားကဘာလဲဆိုတော့စစ်ကောင်စီကိုခုခံရင်ဆိုင်တဲ့နေရာမှာအင်အားခိုင်မာတောင်းတင်းဖို့လိုရဲဆိုတာပဲဖြစ်ပါတယ်တဲ့။လူမျိုးစုတွေအပါအဝင်ပြည်သူလူထုတရားလုံးအနေနဲ့သူတို့ရပိုင်ခွင့်တွေကိုရရှိပိုင်ဆိုင်နေတယ်ဆိုရင်အင်အားခိုင်မာဖို့လိုအပ်တယ်ဆိုတာ UWSA ကသိသိပြတ်နေတာဖြစ်တယ်။မြန်မာစစ်ကောင်စီတို့ဟာတချင်ကကျွန်တော်တို့ကတရုတ်ကိုကြောက်ရပါတယ်လို့ပြောခဲ့သလိုအခုခါဝါကူလည်းကြောက်ရပါတယ်လို့ပြောလာရင်အဟောစရာမဟုတ်တော့ဘူးလို့ဆမရှင်ကသုံးသပ်ရေးသားထားဖြစ်ပါတယ်ခင်ဗျာကုဒ္ဒဘတ်ကတော့လောက်ပဲဖြစ်ပါတယ်နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်တို့စောင့်မျှော်လိုက်ကြပါစို့ရဲ့အားလုံးကိုကျေးဇူးတင်ပါတယ
်Pure American တိုင်းရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း Internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ Internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် Siphon Link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်เนาะ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် မင်္ဂလာပါ VOA American အသံရဲ့ဇူလိုင်လ29ရက်နေ့စနေနေ့မနေ့ဖက်ရုပ်သံအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုဆက်လက်ပြီးအမျိုးသမီးကန္တာတူတာဆုံးလင်း American တခွင်သိပ္ပံနဲ့နည်းပညာစတဲ့ကန္တာတွေကိုဆက်လက်တင်ဆက်ပါဦးမယ်။ပထမအဆုံးအနေနဲ့အမျိုးသမီးအစီအစဉ်ကိုစတင်တင်ဆက်ပါမယ်။လာမယ့် November လရွေးကောက်ပွဲမှာ Democrat Party သမ္မတလောင်းဖြစ်လာနိုင်ခြေရှိနေတဲ့ဒုတိယသမ္မတကမလာဟဲရစ်ကိုရွေးကောက်ပွဲကနေနှုတ်ထွက်သွားတဲ့သမ္မတဂျိုးဘိုင်ဒန်ကအပြည့်အဝထောက်ခံပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပထမအဦးဆုံးအမျိုးသမီးဒုတိယသမ္မတဖြစ်လာသူကမလာဟဲရစ်ဟာရီပါဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရန့်ကိုနိုင်ပြီးပထမအဦးဆုံးအမျိုးသမီးသမ္မတဖြစ်လာနိုင်ခြေရှိပါသလား။သူမရဲ့စွမ်းဆောင်ရည်နဲ့ဖြတ်သန်းမှုတွေကဘယ်လိုရှိပါသလဲ။လူအခွင့်လှုပ်ရှားသူမတ်ဝေဝေနုနဲ့ VOA ဝိုင်းတော်သူမတ်ဆူမွန်တို့ကဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဆွေးနွေးတင်ပြထားပါတယ်။
American ပြည်အောင်စုရဲ့ပထမဆုံးအမျိုးသမီးဒုတိယသမ္မတအဖြစ်နဲ့2022ခုနှစ်မှာအရွေးချယ်ခံခဲ့ရတဲ့ Kamala Harris ဟာအထက်လွှတ်တော်အမတ်ဟောင်းဘွားကနေ American ပြည်အောင်စုရဲ့တမိုင်းမှာပထမဆုံးအမျိုးသမီးဒုသမ္မတဖြစ်လာခဲ့တဲ့သူ American ပြည်အောင်စုရဲ့အရေးအကြီးဆုံးဒုတိယမြောက်ခေါင်းဆောင်ဖြစ်တဲ့တာဝန်ထမ်းဆောင်နေတဲ့အိန္ဒိယနယ်ပွား American လူမဲအမျိုးသမီးဖြစ်ပါတယ
် It is my honor to be hereTo stand on the shoulders of those who came before.
ဒုသမ္မတတာဝန်ကိုဂုဏ်ယူစွာနဲ့ဒီနေရာမှာလက်ခံရယူပါတယ်။အရင်နှောင်းကတာဝန်ထမ်းရွက်ခဲ့သူတွေရဲ့တာဝန်ကိုပခုံးပြောင်းရယူပါတယ်လို့ကမလာဟဲရစ်ကပြောသွားတာဖြစ်ပါတယ်။အခုလက်ရှိဒုတိယသမ္မတကမလာဟဲရစ်ဟာလာမယ့်နိုဝင်ဘာလ2024မှာကျင်းပမယ့်အမေရိကန်ပြည်ထောင်စုရဲ့သမိုင်းဝင်ရွေးကောက်ပွဲမှာလည်းဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်နေရှင်ပြိုင်အရွေးချယ်ခံခွင့်ရနိုင်မှုအတွက်ရှေ့လာကျင်းပမယ့်ဒီမိုကရက်ပါတီရဲ့ညီလာခံမှာသူ့ကိုဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်ရွေးချယ်နိုင်ခြင်းထောက်ခံမှုတွေကလည်းအပြည့်အဝရနေတာဖြစ်ပါတယ်။လက်ရှိသမ္မတဂျိုးဘိုင်ဒန်ကလည်းသူသမ္မတလောင်းဖြစ်နေဝင်မပြိုင်တော့ဘူးလို့ဆုံးဖြတ်လိုက်တဲ့တစ်ချိန်တည်းမှာပဲသူ့ရဲ့ဒုသမ္မတကမလာဟဲရစ်ကိုသမ္မတလောင်းအဖြစ်ရထားရွေးချယ်ကြဖို့အပြည့်အဝထောက်ခံမှုပေးခဲ့ပါတယ်။ဒီမိုကရက်တစ်ပါတီကတင်မြောက်မဲ့သမ္မတလောင်းဖြစ်လာမယ်လို့မျှော်လင့်ထားကြတဲ့ကမလာဟဲရစ်ကိုရီပါဘလစ်ကန်ပါတီရဲ့သမ္မတလောင်းဒေါ်နယ်ထရန့်ဘက်ကလည်းသမ္မတလောင်းဖြစ်လာနိုင်ခြေရှိတဲ့လက်ရှိဒုတိယသမ္မတကမလာဟဲရစ်နဲ့ထိတိုက်ရင်ဆိုင်နိုင်မှုအရေးသူရဲ့မဲဆွဲစီယုံရေးချင်းကပ်ပုံတွေကိုပြန်ပြီးတော့ချိန်ညှိနေပုံရတယ်လို့အကဲခတ်ဒီကသုံးသပ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးဒုတိယသမ္မတကမလာဟဲရစ်ဟာလာမယ့်ရွေးကောက်ပွဲမှာပြိုင်ဘက် Republican Party ကသမ္မတလောင်းအမေရိကန်ရဲ့သမ္မတဟောင်းဒေါ်နယ်ထရန့်နဲ့ရှင်ပြီးတော့ပထမဆုံးအမျိုးသမီးသမ္မတအဖြစ်နဲ့ရှင်ပြိုင်ရွေးချယ်နိုင်စွမ်းရည်ရှိပါမလား။အမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာအမျိုးသမီးသမ္မတဖြစ်နဲ့ပထမဆုံးသမ္မတတာဝန်ကိုထမ်းဆောင်ခွင့်ရသူဖြစ်လာမလား။နောက်ပြီးတော့လက်ရှိအမေရိကန်ရဲ့ပထမဆုံးအမျိုးသမီးဒုတိယသမ္မတကမလာဟဲရစ်ရဲ့နိုင်ငံအပေါ်ခေါင်းဆောင်နိုင်စွမ်းရည်ကရောဘလောက်ထိထက်မြက်နိုင်ပါသလဲနိုင်ငံရေးအတွေ့အကြုံဖြတ်သန်းမှုတွေပေါ်မှာဘလောက်ထိယုံကြည်မျှော်လင့်လို့ရနိုင်ပါသလဲဆိုတာကိုမြန်မာနိုင်ငံကလူခွင့်လှုပ်ရှားသူမဝဝေနုရဲ့အမြင်သဘောထားကိုမေးကြည့်ပါတယ
်ဟုတ်မဝဝေနုရှင်အခုလာမယ့်နိုဝင်ဘာလမှာကျင်းပမယ်American ရွေးကောက်ပွဲမှာပေါ့နော်အခုဒီမိုကရက်ပါတီဘက်ကနေပြီးတော့လက်ရှိသမ္မတဂျိုးဘိုင်ဒန်ကသူဒီသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မဲ့အစီအစဉ်ကိုသူအနေနဲ့ဝင်ပြီးတော့မပြိုင်တော့ဘူးပေါ့နော်ဒါပေမဲ့သူ့ရဲ့ဒုသမ္မတကမလာဟဲရစ်ကိုသူရွေးချယ်ပါတယ်သူ့ကိုအများကြီးလဲအားကိုးတယ်သူဟာဒီဟာနဲ့ပတ်သက်ပြီးထိုက်တန်ပါတယ်ဆိုတဲ့ဟာကိုသမ္မတဂျိုးဘိုင်ဒန်ကပြောခဲ့ပါတယ်ဆိုတော့ကမလာဟဲရစ်ကဆိုလို့ရှိရင်လည်းအမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာပထမဦးဆုံးဒုသမ္မတပေါ့နော်ပထမဦးဆုံးအမျိုးသမီးဒုသမ္မတတယောက်အနေနဲ့သူကဒီလိုမျိုးခန့်အပ်တာဝန်ပေးခြင်းကိုခံခဲ့ရတယ်ဆိုတော့အခုရှေ့လာမဲ့ဒီသူတို့ရဲ့ပါတီညီလာခံမှာတရားဝင်ရွေးချယ်ခဲ့မယ်ဆိုလို့ရှိရင်တော့သမ္မတလောင်းတယောက်အနေနဲ့ရွေးချယ်နိုင်မဲ့အခြေချင်းရှိတယ်ပေါ့နော်ဒါမဲ့အရှိမလည်းဝင်ပြီးတော့မှအမျိုးသမီးသမ္မတတွေဝင်ပြီးရွေးခဲ့တာရှိတယ်။ဥပမာ Hillary Clinton တို့ပါလို့ဒါပေမဲ့အနိုင်မရခဲ့ဘူးပေါ့နော်။ဆိုတော့အခုဒီ Kamala Harris ကို Joe Biden ကနေပြီးတော့မှရွေးချယ်ဖို့ဆုံးဖြတ်ခဲ့တယ်။သူနဲ့အတူတူပဲတခြားပါတီရဲ့ထိပ်တန်းခေါင်းဆောင်ကြီးအကုန်လုံးကလည်းသူ့ပေါ်မှာအများကြီးထောက်ပံ့မှုပေးတယ်ပေါ့နော် Supporting ပေးနေရလို့ရှိတဲ့အနေအထားပေါ်မှာအဲ့တော့မဝေနုအနေနဲ့အခုလက်ရှိ American ရဲ့ဒီဒုသမ္မတအပေါ်မှာဒီသမ္မတလောင်းရွေးချယ်နိုင်ခြေရှိတဲ့အပေါ်မှာပေါ့နော်။ တကယ်လို့များသူရွေးချယ်ခံခဲ့ရတယ်ဆိုရင်ဘလောက်ထိအကျိုးသက်ရောက်မှုတွေရှိနိုင်မလဲနောက်ပြီးတော့သူ့ရဲ့အရေးချင်းနဲ့ပတ်သက်ပြီးတော့ဘလောက်ထိမှမဝေနူအနေနဲ့သူ့ကိုတုံ့တက်မိထားတာရှုမြင်မိထားတာရှိပါလဲရှင
်ဟုတ်ကဲ့ပါဟိုပထမဆုံးအနေနဲ့ကျွန်မပြောချင်တာကလေသမ္မတဂျိုးဘိုင်ဒန်ကနေပြီးတော့မှဒီကမလာဟဲရစ်ဒုသမ္မတကိုအာကျွန်တော်တို့သမ္မတလောင်းအဖြစ်ဝင်ပြိုင်မှုအတွက်အဲဒီအန်ဒိုးစ်ပေးခဲ့တာပေါ့နော်ထောက်ခံခဲ့တယ်ဆိုတဲ့အချက်ကကျွန်မအတွက်ကတော့ဒါအမတန်မှစိတ်ဝင်စားစရာကောင်းတဲ့အချက်ဖြစ်တယ်အမတန်မှချီးကျူးစရာကောင်းတဲ့အချက်လို့လည်းဖြစ်တယ်ပေါ့နော်ပထမတစ်ချက်ကဒီသမ္မတဒီဟာနှစ်ကြိမ်စီဝင်ပြိုင်ခွင့်ရှိရပေါ့နော်ဆိုတော့သူ့အနေနဲ့ဒီဂျိုးဘိုက်ဒန်အနေနဲ့ဒီလိုမျိုးသူနှုတ်ထွက်ပြီးတော့ဒီဒုသမ္မတကိုအန်ဒိုးစ်ပေးလိုက်ခြင်းဟာသူဟာသူ့ကိုယ်သူဒါ sacrifice အနစ်နာခံလိုက်တာ sacrifice လုပ်လိုက်တာပဲသူ့ကိုယ်သူအနစ်နာခံလိုက်တဲ့ဆိုတဲ့ဟာကဘာကြောင့်လဲဆိုတော့သူက pressure တွေများတာမှန်ပေမဲ့ဒီလိုအနစ်နာမခံလဲသူရတယ်သူဒီဒီဟာကိုကျမတို့ဟိုဟိုအတင်းသူဝင်ပြိုင်မယ်ဆိုလို့ရှင်လေဘယ်သူကမှသူ့ကိုတားနိုင်မှာတော့မဟုတ်ဘူးဒီလိုအချိန်မှာသူဒီလိုမျိုးလှုပ်လိုက်ချင်းဟာဆိုလို့ရှင်ကျမတို့ဘာကိုတွေးရလဲဆိုတော့သူဟာတိုင်းပြည်အတွက်အနစ်နာခံတယ်ဒီမိုကရေစီအတွက်အနစ်နာခံတယ်เนาะဆိုတဲ့ဟာမျိုးကိုကျမတို့တွေးရတယ်အဲဆိုတော့အဲ့ဒီအတွက်ကိုကျမတို့အမတန်လေးစားမိတယ်အဲဒါဒါကျမတို့ချီးကျူးစရာကောင်းတယ်လို့ပြောလို့ရတယ်ဒုတိယတစ်ချက်ကဒီလိုသူနှုတ်ထွက်ရုံနဲ့မကဘဲနဲ့ဒီအမျိုးသမီးတယောက်ကိုသူကအန်ဒိုးစ်တော့ပေးလိုက်တာအဲ့အမှားမှာလဲအမျိုးသမီးဟာဒီမျိုးသမီးဟာလူမဲအမျိုးသမီးနောက်လူမဲနဲ့ရှေ့တောင်အရှာဘက်ကနေပြီးတော့ဆက်ထားတဲ့အမျိုးသမီးတယောက်ဖြစ်တယ်ပေါ့နော်ဒီသူ့ရဲ့ origin ကဆိုလို့ရှိရင်အဲဆိုတဲ့အခါကျတော့ဒီလိုမျိုးလူမဲအမျိုးသမီးတယောက်ကိုအထောက်ခံပေးလိုက်တဲ့ဆိုတဲ့ဟာကသူ့အတွက်ကလည်းအမတန်မှ risk ရှိရပေါ့နော်ဒီလိုမျိုး UA ပေးနိုင်တဲ့သူ့ရဲ့တက်တီသူ့ရဲ့စဉ်းစားချက်ကိုလည်းကျွန်တော်ချီးကျူးမိတယ်အဲ့တော့ကမလာဟဲရစ်တကယ်လို့သမ္မတလောင်းဖြစ်လာရင်ကျွန်တော်တို့ဘယ်လိုဖြစ်မလဲပေါ့နော်ဒီသူ့သမ္မတတခြားလုံးမှလည်းသူဟာအရန်ပေါ်ပူလာဖြစ်မနေဘူးပေါ့နော်အတန်လဲသူ့အတန်ဒီလဲတိတ်မကြားရဘူးဆိုတဲ့ဟာမျိုးလဲသူဝေဖန်ခံခဲ့ရတယ်ပေါ့နော်တော်တော်လေကျွန်မအမြင်ပြောရင်တော့ဒုသမရအနေနဲ့လင်းနေနီးပါတာဝန်ထမ်းဆောင်ပြီးတဲ့အချိန်မှာသူဟာတိုင်းနာတစ်ခုအထိနိုင်ငံရေးအရာဒီအတွေ့အကြုံရှိလာတဲ့အမျိုးသမီးတစ်ခုဖြစ်တယ်ပေါ့နော်တော်တော်လေးတာအတွေ့အကြုံရှိလာတယ်လို့ပြောလို့ရတယ်လူကအရင်တော့ကလည်းစနေတာအနေနဲ့ရွေးချယ်ခံခဲ့ရဘူးတဲ့အမျိုးသမီးတယောက်လည်းဖြစ်တယ်နောက်ပြီးတော့တိချက်ပို့ပြီးတော့မှသူ့ရဲ့အရေးချင်းကိုပြောရမှဆိုရင်သူဟာဒီကယ်လီဖိုးနီးယားပြည်နယ်ရဲ့ဒီprosecutor ပေါ့နော်ရှင့်နေဒီအစိုးရရှင့်နေဖြစ်ခဲ့တာပေါ့နော်ဒီအရေးချင်းရှိရဲ့အမျိုးသမီးဖြစ်တယ်လို့တော့ကျွန်မယုံကြည်ရဲ့အဲဒါပေမဲ့ဆုနာအစောဆောနာကကျွန်တော်တို့ဒုသမတအလုပ်နေတဲ့တကာလမှာတော့သူ့မှာဒီ mandate အရာသူ့ရဲ့ role အရာ limitation တွေရှိနိုင်တဲ့အတွက်ကြောင့်မလို့ကန့်သက်ချက်တွေရှိနိုင်တဲ့အတွက်ကြောင့်မလို့သူ့အတန်နေပါတယ်တိတ်မထွက်နိုင်တာတိုးတော်လည်းအရေးချင်းကိုကြည့်မယ်ဆိုလို့ရှင်သူ့ဟာခေသူမဟုတ်ပါဘူးအလွန်တရာမှထက်မြက်ပြီးတော့တော်တဲ့အမျိုးသမီးလို့ကျွန်မယုံကြည်ရဲ့ပေါ့နော်ဆိုတော့ဒီလိုနေ့တူကအမေရိကန်ပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုဒီအဓိက issue တွေပေါ့နော်ဒီရွေးကောက်ပွဲမှာအဓိက issue တွေကိုသူ့အနေနဲ့သေးသေးချာချာဖြေရှင်းဖို့အတွက်လမ်းကြောင်းပြနိုင်မယ်ဆိုလို့ရှင်တော့ကျွန်မမြင်တာကတော့နိုင်နိုင်ချေရှိပါတယ်လူကံဆိုတာလည်းပြောလို့မရဘူးပေါ့နော်ဆိုတော့ဟုတ်ကဲ့
အဲ့တော့နောက်ဆုံးတစ်ခုမေးချင်တာကအခုဒီ Donald Trump ပေါ့နော်ကိုသူနဲ့ဝင်ပြီးတော့မှရှင်ပြိုင်မဲ့ Republican Party ရဲ့တရားဝင်ရွေးချယ်ထားပြီးသားဒီသမ္မတလောင်းကဆိုလို့ရှိရင်အခုဒီရပိုင်းလာပိုင်းမှာပဲပေါ့နော်သူ့ကိုဒီလိုလှုပ်ကြံတက်တက်ဖြတ်ဖို့အကြိုးစားမှုနဲ့ပတ်သက်ပြီးတော့ဒီ American ပြည်သူတွေကြားမှာရောသူ့ရဲ့ Party ဝင်တွေကြားမှာရောသူကဘာပဲပြောပြောဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့ပေါ်မှာဒါစာနာမှုတွေခုသူ့ပေါ်မှာခုနမဝင်လို့ရှင်းပြခဲ့သလိုပဲလူတွေရဲ့သူရဲ့ mindset တွေအကုန်လုံးကိုတခုမဟုတ်ဒါဆွဲဆောင်မှုတခုလည်းဖြစ်လာနိုင်တယ်ပေါ့ဆိုတော့ကမလာဟဲရစ်ဝင်ပြီးတော့ရှင်ပြိုင်မဲ့ပေါ့နော်တကယ်တမ်းပြောရင်ဝင်ပြီးတော့မှအဲ့လိုမျိုးအဲ့ဒီလိုမျိုးဝင်ပြီးရှင်ပြိုင်မဲ့လူက Donald Trump ဖြစ်နေတယ်ဆိုတော့ဘာလို့တဖက်ရှင်ပြိုင်ဘက်ကတကယ်လို့မှတောင်းလျှောက်ဒီအမေရိကန်နိုင်ငံရေးမှာရောသူ့ရဲ့ဒီစီးပွားရေးလုပ်ငန်းရှင်တွေမှာရောသူကအများကြီးဒီနီလန်းပေါင်းစုံနဲ့တုံးပြီးတော့မှလူတွေကိုသူကဟိုဆွဲဆောင်စည်းရုံးနိုင်တဲ့အနေအထားမျိုးမှာရှိတော့ဒါကသူ့အတွက်အားသာချက်တစ်ခုလို့ဖြစ်နေတော့ကမလာဟဲရစ်အတွက်စိန်ခေါ်မှုတွေရောရှိလာနိုင်မယ်လို့ထင်လားရှင
်ဟုတ်ကဲ့ပါဒီရွေးကောက်ပွဲကအမတန်မှနောက်ဖက်တလုံးအတွက်စိန်ခေါ်မှုရှိရဲ့ရွေးကောက်ပွဲဖြစ်လိမ့်မယ်လို့တော့ကျွန်မယုံကြည်ရဲ့အပြန်လဲထိုးနှက်မှုတွေကျွန်တော်တို့တွေ့ရမယ်လို့ထင်တယ်ပေါ့နော်challenge ရှိမယ်ကျွန်မတို့တကယ်လို့သူ့ဘက်ကကမလာဟဲရစ်ဘက်ကဒီလိုမျိုး အထောက်ပံ့တည်တည်ချာချာရရတယ်သူတို့ view ဟာတည်ချာကောင်းတယ်သူ့ကိုသူ့ရဲ့ advisory ကောင်းတယ်ပါညာဆိုလို့ရှင်တော့အရန်ကြီးအစိုးရင်စရာတော့မလိုဘူးလို့ထင်တယ်အရင်တော့အမေရိကမှာအမျိုးသမီးတွေကိုတမရအဖြစ် Hillary Clinton နောက်မှကျမတို့တမရ Trump ကိုရှုံးခဲ့တယ်ပေါ့နော်ဆိုတော့အကုန်လုံးနိုင်မယ်လို့ထင်ထားတဲ့ Hillary Clinton နောက်မှရှုံးခဲ့တယ်ဒီလူမဲအမျိုးသမီးကနိုင်နိုင်ချေရှိလားဆိုတော့ကျမတော့ဝင်းပြိုင်ပြီဆိုကြဲဟွာသူ့မှာနိုင်နိုင်ချေကတော့ရှိတယ်လို့ကျမမှတ်ယူတယ်အမျိုးသမီးတယောက်အနေနဲ့ဆိုလို့ရှင်တော့ဒီလိုမျိုး American မှာအမျိုးသမီးသမရာဖြစ်လာတာတော့ကျမတို့ကကြိုးစားပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာဒီသမရာဟောင်းထရန့်နောက်ပြီးတော့ရှိကမလာဟဲရစ်ပေါ့နော်ခုတရားဝင်ရွေးချယ်မှုတော့မရှိသေးဘူးဒါပေမဲ့အလားအလာအများကြီးရှိတဲ့သူသမနာတရားအနေနဲ့ကျမတို့စောင့်ကြည့်ကြတာပေါ့နော်ဟုတ်ကျေးဇူးအများကြီးတင်ပါတယ်မဟုတ်ဝင်လို့ရှင်ဟုတ
်
ခုလိုမျိုးအချိန်မီးဖြည့်ပေးရကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါကျေးဇူးပါမ
အမျိုးသမီးကန္တာကိုတင်ဆက်ခဲ့တာပါရှေ့တပတ်အခုလိုအချိန်မှာအမျိုးသမီးကန္တာကိုတင်ဆက်တဲ့အခါမှာတော့မြမအရေးဆောင်ရွက်သူအနုပညာရှင်အိန်ဂျယ်လမုံနဲ့ဆက်သွယ်စကားပြောထားတဲ့ဒုတိယပိုင်းကိုမက်ခင်ဖြူထွေးကတင်ဆက်ပေးမှာဖြစ်ပါတယ်ဆက်လက်ပြီးတော့သုဒ္ဓဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုဆက်လက်တင်ဆက်ပါမယ်မြမအမေရိကန်တွေကိုဂုဏ်ပြုတဲ့အနေနဲ့ဇူလိုင်လကိုမြမအမေရိကန်လအဖြစ်အိန္ဒိယနာပြည်နယ်မှာသတ်မှတ်ထားပါတယ်အိန္ဒိယနာပြည်နယ်ကမြန်မာအမေရိကန်အင်စတီကျူ BACI အဖွဲ့ဝင်တွေဟာမြန်မာအမေရိကန်လအထင်အမှတ်ဆင်နွှဲတဲ့အနေနဲ့ဒီနှစ်နွေရာသီမှာမြို့တော်ဝါရှင်တန် DC ကိုလေ့လာရေးခီးအဖြစ်လာရောက်ပြီးနိုင်ငံသားရေးဌာနပြည်နယ်ကိုစားပြုလွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီလိုတွေ့ဆုံရမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးဘာတွေတင်ပြတောင်းဆိုခဲ့တယ်လဲဆိုတာကိုကိုအောင်အောင်ကရိုက်ကူးတင်ပြပေးထားပါတယ်
နိုင်ငံသူနိုင်ငံသားတွေရဲ့အခွင့်အရေးနောက်လူငယ်တွေအတွေ့အကြုံရစေဖို့ရည်ရွယ်ပြီးတော့အင်ဒီယားနာပြည်နယ်အင်ဒီယားနာပူလစ်မြို့မှာအခြေစိုက်တဲ့ BACI အဖွဲ့ဝင်တွေဒီဝါရှင်တန် DC မြို့တော်ကိုရောက်ရှိနေပါတယ
်ကျွန်တော်တို့ Burmese American Community Institute ကနေကျင်းမှုကျင်းပပြီးတော့ဒီတစ်နှစ်မှာတကလောက်တဲ့ပညာရေးနဲ့ခေါင်းဆောင်မှုနဲ့ပတ်သက်ပြီးတော့ဒီလူကြီးအမေရိကန်နိုင်ငံကွန်ဂရက်စ်နဲ့အစိုးရနဲ့တွေးဖို့ကျွန်တော်တို့လူငယ်တွေကိုခေါ်လာတာဖြစ်တယ်ကျွန်တော်တို့နံပါတ်၁ကတရားလာတဲ့ဆိုတဲ့နေရာမှာဒီအယောက်ပေါက်ကတော့60လောက်ရှိပါတယ်ဒီကောလိပ်ကျောင်းသူကျောင်းသားတွေနဲ့အထက်လာကျောင်းသူကျောင်းသားတွေပေါင်းပြီးတော့မှကျွန်တော်တို့လာတာဖြစ်တယ်ဒီ summer scholars program မှာပါဝင်နေတဲ့ကလေးတွေဖြစ်တယ်မနစ်က2023မှာIndiana governor ကနေပြီးတော့ကျွန်တော်တို့ Burmese American Community Month ကိုကြော်ညာအတိအမှပြုထားတာဖြစ်တယ်။ဒီနေ့နဲ့ပြောရမယ်ဆိုရင် proclamation လုပ်ပေးထားပါတယ်။ Burmese American Community Month ဆိုတာကျွန်တော်တို့ Burmese American တွေရဲ့အောင်မြင်မှုကိုသူတို့အတိအမှပြုထားတာဖြစ်တယ်။အဓိကအနေနဲ့ကျွန်တော်တို့ပညာရေးမှာထွတ်ချွန်နေတယ်ဆိုတဲ့ဟာကိုနံပါတ်1เนาะအတိအမှတ်ပြုတာဖြစ်ပါတယ်။ဥပမာဖြစ်ကျွန်တော်တို့ USA မှာကလေးတွေကြောက်တက်နေတဲ့ High School ကြောက်တက်နေတဲ့ကလေးတွေဆိုလို့ရှိရင် College တက်နှုတ်က100မှာ90ရာခိုင်နှုန်းကျော်နေတယ်။ဒါကဒီ Demographics ဒီအဖြူအမက်ဘသူအရှေ့တွေကပါကျွန်တော်တို့Burmese ကလေးတွေကပူတော်နေတယ်ဆိုတော့ပြားသားနေပါတယ်နံပါတ်2အနေနဲ့ကတော့စီးပွားရေးအရာ level ကျွန်တော်တို့ပါဝင် contribution ပြားပေးဆက်နေတယ်ဆိုတာကိုသူတို့ တိမှပြုထားတာဖြစ်တယ်။နံပါတ်3အနေနဲ့ကျွန်တော်တို့ဒီ civic participation နဲ့ကျွန်တော်တို့မတူကွဲပြားခြားနာတဲ့လူမျိုးဒီအမေရိကန်နိုင်ငံတစ်ခုလို့ကျွန်တော်တို့ကလှပစေတယ်။ဒီတောင်းတစေတယ်ဆိုတဲ့အတိမှပြုလာရတာဖြစ်တယ်။
သမီးရောကြာရန်ကိုတရန်ကိုထောက်ကိုပြရက်အာကျွန်မလည်း experience တစ်ခုဖြစ်တယ်ပေါ့နော်ဒီစားအောင်ကျင်လာပဲတင်တယ်ဒါပေမဲ့လက်တွဲမှာတခါမှမမင်းပြရက်ရတခုဒီ PC ရချပါနေလာနိုင်တဲ့အတွက်ကြောင့်ပေါ့နော်အရင်ကဝါစာကြည့်ကြည့်ဖြစ်ပါတယ
်မင်္ဂလာပါကျမတို့က PACN community ကနေလာတာဖြစ်ပါတယ်ကျမတို့အခုဒီနေ့Capitol Hill မှာရိုးရဝတ်ဆောင်လေးတွေကိုဝတ်ပြီးတော့လွှတ်တော်အမတ်တွေနဲ့တွေ့ပြီးတော့ကျင်ရရေးအကြောင်းတွေလည်းတင်ပြမယ်ဆွေးနွေးဖို့လာတာဖြစ်ပါတယ
်ဟာအလုံးမင်္ဂလာပါကျမတို့ဒီCI ကပါလူငယ်တွေအများကြီးဒီမှာဒီနေ့Capital Hill မှာလာရောက်တာဖြစ်ပါတယ်ကျမတို့အများတော်ဖြစ်ကလူငယ်တွေကပထမဆုံးရောက်တာလေးဖြစ်တယ်ပြီးတော့ဒီနေ့ကျမတို့ program အနေနဲ့ဒီမှာရှိတဲ့လွှတ်တော်မှတ်တွေနဲ့တွေ့ဆုံသွားမှာဖြစ်ပါတယ်ဒီတွေ့ဆုံတဲ့အချိန်မှာမြန်မာနိုင်ငံမှာပြည်ပနေတဲ့ဒီပြဿနာအခင်းတွေကိုလည်းတင်ပြပေးသွားမှာဖြစ်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်
State Department နိုင်ငံချင်းဝင်ကြီးဌာနမှာမြန်မာနဲ့ပတ်သက်ပြီးတော့မှofficers လူကြီးတွေနဲ့တွေ့ဖို့ရှိတယ်။နံပါတ်2အနေနဲ့ United States Institute of Peace နဲ့တွေ့ဖို့ရှိပါတယ်။ပြီးကျွန်တော်တို့ဒီကိုပြန်လာမယ်။ဒီ Capitol Hill Building မှာဒီက Senator ထောင်းရောင်းပြီး Congressman Andrew Carson ယုံနေရနေပြီးတော့မှကျွန်တော်တို့တွေးဖို့ရှိပါတယ်အိန
္ဒိယနဲ့ပြည်နေရပဲ
ဟုတ်ကဲ့နံပါတ်1ကတော့ဒီကျွန်တော်တို့ Burma Act ဆိုတဲ့အဥပဒေဒီ American Congress ကနေပြီးတော့မှမနှစ်တနည်းကသူတို့ pass ပြီးတာဖြစ်ရှိတယ်ဒီ Burma Act နဲ့ပတ်သက်ပြီးတော့ဘယ်လိုပူဇော်မျိုးနဲ့ကျွန်တော်တို့ကဒီဟာထက်ကောင်းအောင်ဒီနေ့လုပ်နိုင်မလဲဆိုတဲ့ဟာကိုသူတို့နဲ့ဆွေးနွေးဖို့တခုရှိတယ်။ပြီးတော့လည်းအခုကျွန်တော်တို့နိုင်ငံတွင်းမှာဖြစ်ပြင်းနေတဲ့ဒီစီးရီးအရာရယ်ပြီးhumanitarian လူသားချစ်စာနာထောက်ပါလူအပ်မှုတွေရယ်ပြီးတခြားလူအပ်တဲ့ဒီ constitution နဲ့ပတ်သက်ပြီးတော့မှ expert တွေလူအပ်နေတဲ့အကြောင်းနဲ့ကျွန်တော်ဘယ်လိုပူဝိုင်းဝန်းပြီးတော့မှဒီဟာတစ်ထိရောက်တဲ့ action American Suya Gani ယူပေးနိုင်မလဲဆိုတဲ့ဟာတွေကိုကျွန်တော်တို့အဓိကထားပြီးတော့မှဆွေးနွေးသွားမှာဖြစ်ပါတယ
်မယ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဆက်လန်းတွေ one click ကလောက်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ဆက်လက်တင်ပြပေးမှာကတော့သိပ္ပံနဲ့နည်းပညာအစီအစဉ်ပဲဖြစ်ပါတယ်။ Tissue ငပြောဆိုတာပါပါလေ။ကချင်ပြည်နယ်တဲ့တရုတ်လုပ်ငန်းရှင်တွေ Tissue ငပြောလာဆိုင်တဲ့အတွက်ပြစ်စည်းခဲ့ရတဲ့မြန်မာသဘာဝပတ်ဝန်းကျင်တွေကိုဘယ်လိုပြန်ကောင်းအောင်လုပ်နိုင်ပါသလဲ။ဇီဝနည်းပညာရှင်ဒေါက်တာတန်တန်းစိန်ကိုဒေါခင်မျိုးသက်ကမေးမြန်းပြီးဒီတစ်ပတ်မှာတင်ပြထားပါမယ်။
ဆယ်ဝင်စားနေတဲ့ tissue ငပြောနဲ့ပတ်သက်ပြီးတော့ဆက်မပြောပြပေးပါပထမဆုံးပေါ့နော် tissue ငပြောဆိုတာဘယ်လိုငပြောမျိုးပါလဲငပြောပင်ရနေပြီးတော့လေ tissue culture နည်းနဲ့မျိုးပွားထားတာပေါ့နော်ဒါကတော့နည်းပညာပိုင်းဖြစ်ပါတယ်နည်းပညာပိုင်းမှာကျတော့တက်ရှိတွေမှာ cell တစ်လုံးထဲမှာ totally potency ဆိုတဲ့နေရာမှာကျတော့ cell ထဲမှာပါတဲ့ပစ္စည်းတွေဟာအဲ့ဒီအပင်နဲ့အလားတူတပင်ဖြစ်နိုင်တယ်ဟိုတက်ရှိဆိုရင်လည်းအဲ့ဒီတက်ရှိနဲ့အလားတူတစ်ခုဖြစ်နိုင်တယ်တစ်ကောင်ဖြစ်နိုင်တယ်တယောက်ဖြစ်နိုင်တယ်ဆိုတော့ theory ရပေါ့အဲ့ထက်ကဒီ cell တစ်လုံးကိုရပြီးတော့သူစိုက်နှက်တက်တဲ့ media ပေါ့တင်လိုက်လို့ရှင်အပင်တစ်ခုဖြစ်လာတာပေါ့နော်သူ့ရဲ့မိခင်နဲ့တသွေးမတိန်တူတဲ့ true to type ပင်နေရဖို့အတွက်ဆိုရင်သူ့ရဲ့မိခင်ရဲ့ tissue လေးကိုယူပြီးတော့ကျမတို့အာဟာရနဲ့ပွားလိုက်တဲ့အခါမှာရာနဲ့ထောင်နဲ့ခြီးပြီးတော့ဒီအာဟာရပြင်မှုဟိုပွားလို့ရပါတယ်အဲ့ဒီအခါမှာလေကျမတို့ကရိုးရိုးသမယိုးချဆိုင်မယ်ဆိုလို့ရှိရင်မပြောပင်ဆိုလို့ရှိရင်တပင်ကနေတားတဲ့တဲ့နှစ်တဲ့ဆယ်တဲ့လောက်ပဲထွက်မယ်ဒါပေမဲ့ကျမတို့က tissue လေးကိုယူပြီးတော့ဒီတခွဲကန်းထဲမှာမျိုးပွားလိုက်မယ်ဆိုလို့ရှိရင်ကျမတို့ကအပင်တွေကထောင်နဲ့တောင်းနဲ့ခြီးပြီးတော့ပွားနိုင်တယ်နော်အဲ့လိုမျိုးတွေတော့ရှိတယ်ဒါပေမဲ့လည်းသူကဒီဓာတ်ခွဲခန်းတွေဆိုရက်ဒီ facility တွေလိုအပ်တယ်ကျွမ်းကျင်မှုတွေလိုအပ်တယ် tissue culture နဲ့မျိုးပွားထားတဲ့အပင်လေးတွေကတော့သူကနုနယ်တယ်ဟိုတဘာဝဓာတ်ကိုမခံနိုင်သေးတော့ကျမတို့ကအဲ့ဒါကိုခံနိုင်အောင်လေ့ကျင့်တဲ့ hardening technique လေးတွေပါလေးတော့လိုအပ်ပါလေဆရာမအဲ့ဒါကတော့သူ့ကိုကျမအနေနဲ့အားလုံးသားလေးအောင်ခြုံငုံပြီးတော့ပြောရမယ်ဆိုလို့ရှိရင်ဟိုမိခင်နဲ့တသွေးမတိန်ဗီဇတူရဲ့အပင်တွေကိုတခွဲခန်းနဲ့မှာတပြိုင်နက်တည်းအပင်မောင်းများစွာထုတ်လုပ်နိုင်တဲ့ဤပညာကနေပြီးတော့ပွားထားလာတဲ့အပင်လေးတွေကိုပဲပြောပြရစီရှင် ။များသောအားဖြင့်သိတာ tissue ငပြောဟာဒီတရုတ်တရားနေပြီးတော့ပုံမှန်ဒီကချင်ပြည်နယ်ဘက်မှာအများပြားလာပြီးစိုက်တယ်ပေါ့။သူတို့စိုက်တဲ့အခါမှာတဘာဝပတ်ဝန်းကျင်တွေတော်တော်ပျက်စီးတယ်လို့ပြောပါတယ်။ဒီလိုမျိုး tissue ကနေပြီးတော့ပွားပြီးထုတ်ထားတဲ့ငပြောဟာအန္တရာယ်ရှိပါသလား။ ဟို tissue ငပြောကိုစပြီးတော့ထုတ်လုပ်ခဲ့တဲ့ဒီ Taiwan က Banana Research Institute ကိုသွားပြီးတော့လေ့လာဖို့ပါပဲဒီ tissue မျိုးပွားတဲ့နည်းတွေကိုသူတို့စခဲ့တယ် Taiwan မှာပေါ့နော်ကောင်ရှုံမှာပေါ့ကျမသွားပြီးလေ့လာဖို့တော့ဒီအပင်ကတော့ကျမတို့အနေနဲ့ကတော့ဘာမှသူ့ရဲ့ဟိုပြဿနာမရှိပါဘူးဒါပေမဲ့အပင်ကို monoculture နဲ့စီးပွားပြစ်စိုက်တဲ့အခါကျတော့သူ့ရဲ့ဂေဟာစနစ်ကဒီငပြောပင်စိုက်တဲ့ဂေဟာစနစ်ကြီးကိုတစ်ဖက်ဆောင်းနင်းလောက်ရတာပေါ့လုတ်တဲ့အခါမှာပိုးလဲကြကောင်းကြမယ်ပိုးတွေကြမယ်နောက်ပြီးတော့အတီးကြီးထွားမှုတို့အတီးတင်တာတို့အဲ့ဒီအတွက်ဟော်မုန်းဆေးတွေနောက်ပြီးတော့ဒီကြရောက်တဲ့ယောဂတွေကိုကာကွယ်တဲ့ယောဂတတ်တဲ့ဆေးတွေပိုးမွားတွေကိုနှိမ်နင်းတဲ့ဆေးတွေပေါ့နော်သူ့ရဲ့ဂေဟာစနစ်ကသူက unbalance ဖြစ်နေရဒီမှာပြောရည်ပဲစီးပွားပြစ်စိုက်တဲ့အခါမှာအဲ့ဒါတွေကိုသုံးဆွဲရသုံးဆွဲရတဲ့အခါမှာဆိုလို့ရှိရင်လည်းအဲ့စိုက်ပြိုးတဲ့ data တွေကဥပဒေတွေပေါ့နော်ကျမတို့စိုက်ပြိုးရင်းမှာဆိုရင်ပုတ်သက်စီဥပဒေရှိပါတယ်မျောစာဥပဒေရှိပါတယ်အဲ့ဥပဒေတွေနဲ့ကင်းလွတ်တဲ့နေရာတွေဖြစ်နေတဲ့အခါကျတော့တစ်ဖက်နိုင်ငံကတွင်းအားစုတွေကိုသုံးဆွဲတယ်သုံးဆွဲတဲ့အခါမှာလည်းကျမတို့နေစနစ်မမှန်တာတွေလည်းရှိကောင်းရှိရတဲ့အခါမှာညကြီးမှာဆိုရင်ဓာတ်ကျွမ်းအာနိသင်တွေမြင့်တက်တာတွေအဲ့ဒါလေးတွေကြုံရတယ်နောက်ပြီးတော့လည်းဒီဟာရဲ့ side effect ပေါ့နော်ဒီသုံးလိုက်တဲ့ဓာတ်ရုပ်ပစ္စည်းတွေရဲ့ side effect ဒိဋ္ဌိဆိုးကျိုးတွေကိုအလုပ်သမားတွေကအများကြီးခံရတာတစ်ခုတွေ့ရပါတယ်နောက်တစ်ခုကကြတော့ဒီတော့ကျိုးဝိုင်းလိုနေရာမျိုးတွေမှာစိုက်ထားတာတွေနောက်အခွန်မရှိဘဲနဲ့ဒီနေဆိုင်ကိုထွက်သွားတာမျိုးတွေကတော့ဒီထိခိုက်မှုကျမတို့နိုင်ငံမှာရှိပါတယ်ဆရာ ။ဟုတ်ကဲ့ဒီလိုမျိုးဒီဥပဒေပေါင်းနဲ့လည်းတခြားပိတ်ပင်တာတွေတားဆီးတာတွေမလုပ်နိုင်နဲ့ကျင်းတာ။ဒီငပြောစိုက်တာတွေကလည်းဖြစ်လာတယ်ပြီးတော့မြေလည်းပျက်စီးတာတွေအများကြီးပေါ့နော်။ပတ်ဝန်းကျင်ပျက်တယ်ငပြောကိုယ်တိုင်ကတော့အန္တရာယ်မရှိဘူးဒါပေမဲ့သူ့ကိုသုံးတဲ့ဓာတ်ရုပ်ပစ္စည်းတွေနဲ့ဟိုထိခိုက်နေတဲ့နေရာ။ဒီနေရာတွေကိုဘယ်လိုပြန်ပြီးတော့ပြင်ရပါမလဲဆရာ။ဒီမြေကိုပြန်ပြီးကောက် ကျမတို့မှာတော့စိုက်ပျိုးမြေတွေမှာကျတော့ရုပ်ကုန်တက်တီးရကောင်းရမှာပေါ့နော်မောမောရွာရွာရှိရမယ်လေဝင်လေထွက်ကောင်းရမယ်ချိန်ဖန်ခင်းဟာဆိုရင်တမရမယ်နောက်ရေချိန်နိုင်စွမ်းရှိရမယ်ပေါ့အဲ့ဒါတွေကဟိုတော်တော်များများပျက်စီးသွားပြီနောက်ပြီးတော့မြေကြီးရဲ့မှာအဓိကရှိရဲ့အနုစည်းဝါပေါ့နော်အနုစည်းဝါကမြေစည်းဝါကောင်းဖန်တီးပေးတယ်ဖန်တီးပေးတဲ့အနုစည်းဝါကလည်းဒီစေးဝါတွေကြောင့်သူကသိဆုံးသွားမှုတွေရှိရဲ့ဆိုတဲ့အခါကျတော့ကျမတို့ကအဲ့လိုမျိုးမြေတစ်ခုမှာဥမာဆိုရင်သူတို့ plastic တွေဖုံးခဲ့တယ်ဆိုရင် plastic တွေဖယ်ပြရမယ် enzyme ထုတ်တဲ့အနုစည်းဝါတွေပေါ့နော်ကျမဆိုရင်လည်းဒီဟာနဲ့ပတ်သက်ပြီးတော့သူ့တေသနာတော်တော်လောက်ပါတယ်ဟိုက်ကိုဒါမှမဟုတ်ဆိုရဲဒီ enzyme တွေအများကြီးထွက်တယ်နောက်ပြီးတော့ဒီညဉ့်ဉန်းပစ္စည်းတွေကိုချိတ်ဖြတ်နိုင်တဲ့ enzyme တွေထုတ်တယ်မှုမျိုးပေါ့အဲ့လိုမျိုးတွေထည့်သွင်းပြီးတော့အဲမြေကြီးလွာကိုဇီဝကွန်တက်တီကောင်းအောင်ပြန်ကုစားတာမျိုးတွေလည်းရှိပါတယ်နောက်ပြီးတော့ပတိပါမြက်ဆိုင်လည်းပတိပါမြက်ကအမြစ်ကရှည်ရဲ့သူ့ရဲ့ enzyme တွေကြောင့်တီကောင်းဆိုရင်နှစ်လအတွင်းရောက်လာတယ်ပေါ့နော်အဲ့လိုမျိုးတွေစိုက်တာမျိုးတွေနဲ့ကျမတို့ပြန်ကုစားရမယ်ဆိုရင်တွိတ်ဆန်ချေးတွေနဲ့အခြေခံပြီးလုပ်တဲ့ကျမတို့ဟိုအဘောင်ဝမီဩစာတွေနဲ့ပြန်ပြီးတော့ပြင်မယ်ဆိုလို့ရှိရင်တော့အဲ့ညကြီးတွေပြန်ပြီးတော့ကောင်းလာနိုင်ပါတယ်နောက်ပြီးတော့ကျမတို့သစိမ်းမီဩစာလို့ခေါ်ရဲပေါ့လေဒီပဲပင်နုနုလေးပဲပင်နုနုလေးစိုက်ပန်းစပြီးတော့ဖူးတဲ့အချိန်မှာသူမီဩစာအမြင့်ဆုံးအချိန်မှာညင်မြုပ်တာမျိုးပေါ့သစိမ်းမီဩစာကျွေးရမျိုးပေါ့နော်နောက်မြေကိုတန့်ဆင်အောင်လုပ်တဲ့ဒီထရိုက်ကိုဒါမမှုတွေထည့်သွင်းပေးရမျိုးတွေနဲ့ဆိုရင်တော့ကျမတို့အဲ့ညကစိုက်ပျိုးမြေဖြစ်နေပြန်လဲပြီးတော့ရရှိနိုင်ပါတယ်ဆရာ
ကျေရှုမပြောဆိုင်တာကချင်ပြည်နယ်ဘက်မှာပဲလားတခြားဘယ်နေရာတွေမှာစိုက်ပါသေးလဲဆရာ
ဒီတရုတ်လူမျိုးတွေစိုက်တာဆိုတော့လေကျမတို့ကြားတာတော့အဲစကိုင်းတိုင်းဘက်မှာလဲနည်းနည်းတော့ကြားတယ်ဆရာမခိုင်းဘက်လေကတားတို့ဘာတို့အဲ့ဘက်တွေရောလဲကြားပါသူတို့နည်းငင်းငှားပြီးတော့စိုက်တာမျိုးတွေ
နော်ဒီဘလုံးငပြောမျိုးကိုသူတို့တရှုငပြောအနေနဲ့တရှုထုတ်ပြီးတော့စိုက်တယ်
ဘွာဘောဆီမှာခွန်ဝါပေါ့နော်ခွန်ဝါကျမတို့အစီမှာစားမယ်ဆိုရင်ရှစ်ရှစ်တွတ်ခွန်ဝါမပြောသေးဘူးပေါ့နော်အဲ့ဒီဟာကိုပဲသူတို့တုံးတယ်တုံးတဲ့အခါမှာသူကဟိုတခိုင်မှာဆိုလို့ရှိရင်အဖေးရေတွက်များတယ်ပေါ့ဆီမှာအဲ့လိုမျိုးနေနေဆိုတော့လေသူတို့တရုတ်ပြည်ကိုတင်နေတရုတ်ပြည်မှာလည်းဒီဟာဆိုက်လို့ကအဆင်မပြေတဲ့ဒေတာတွေဖြစ်တဲ့အခါမှာပေါ့မပြောသေးဆိုက်လို့အဆင်မပြေတဲ့ဒေတာတွေကိုတင်ပို့တာခွန်ဝါဒီလို့ခေါ်တာပေါ့နော်ကျမတို့ဆိုတာရွှေဝါမပြောလို့မျိုးပေါ့
တီးမွေးလားဆ
င်ဟုတ်ကဲ့ဆင်မတီးမွေးမှာကြတော့ကျမတို့အစိမ့်ရှိရယ်အဝါရှိရယ်ပေါ့သူကအဝါမျိုးတွေများပါတယ
်ဒေါက်တာတန်းတန်းဆင်ရဲ့ပြောကြခြင်းနဲ့လေဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
သိပ္ပံနဲ့ဤပညာအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါ VO ရဲ့စနေနေ့မနေ့ပတ်အတန်လွင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းအကျဉ်းချုပ်တွေကိုတင်ပြပေးပါအောင်မယ်ယူကရိန်းကာကွယ်ရေးနဲ့ပြန်လည်တည်ဆောက်ရေးအတွက်မရွှေ့ပြောင်းနိုင်တဲ့ရုရှားပိုင်ဆိုင်မှုတွေကနေရရှိတဲ့ယူရိုငွေ 1.5 ဘီလီယံကိုလွှဲပြောင်းပေးလိုက်တယ်လို့ EU အကြီးအကဲကတောက်ကြနေတော့ပြောဆိုပါတယ်အစ္စရေးဝန်ကြီးချုပ်နာဒညာဦးကအမေရိကန်ရီပါဘလစ်ကန်သမ္မတဟောင်းဒေါ်နယ်ထရန့်ကိုဖလော်ရီဒါဆိုင်အင်ကြီးမှာဇူလိုင်လ26ရက်နေ့ကတွေ့ရောက်တွေ့ဆုံခဲ့ပါတယ်။နိုဘင်ဘာလမှာသမ္မတဖြစ်လာခဲ့ရင်အရှေ့လက်ပိုင်းငင်းချမ်းကြီးကိုကြိုးပမ်းသွားမယ်လို့သူကဂရုပြုပြောကြားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အရှေ့တောင်အခြားနိုင်ငံများအသင်းအာဆီယံနဲ့ဘက်ဆုံမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေလုပ်နေပြီးမြန်မာနိုင်ငံအပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ပံ့ပိုးကူညီမှုချိတ်ဆက်မှုတွေတိုးမြင့်နေတယ်လို့သတင်းထုတ်ပြပါတယ်။မြန်မာနိုင်ငံလုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံကစိုးရိမ်ပူပန်ကြောင်းမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့အိန္ဒိယအမျိုးသားလုံခြုံရေးအကြံပေးကပြောဆိုပါတယ်။ထိုင်ဝမ်နိုင်ငံကိုဗိုလ်ထူးကဝင်ရောက်တိုက်ခိုက်သွားခဲ့တဲ့တိုင်ဖွန်းဂေမီကြောင့်တောင်တင်နှိမ့်ုပ်သွားတဲ့တင်မောတွေကမြန်မာနိုင်ငံသားတင်မောသားတွေကိုတချို့ကိုကယ်တင်နိုင်ခဲ့တယ်လို့မြန်မာနိုင်ငံသားတင်မောသားအဖွဲ့ကပြောဆိုခဲ့ပါတယ်။သတင်းအကျဉ်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့နဲ့ပတ်အတန်လွင့်အစီအစဉ်တွေကိုတင်ဆက်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James May ဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်။ကျွန်တော်တို့ရဲ့တင်းနှင်းကုန်နေနေဒီကောင်ပါဗျာ။ကျွန်တော်ရဲ့စနေနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ VOU ကြည့်ရှုနားတော်တာစနေနေ့ကျေးဇူးတင်ပါတယ်။တော်တာရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေ။